Welcome to the Voice of America in Burmese.
Mingla nya jan pichama de kya VOA American Dai 2018 khu ne April 12 ye chatawini ni nya be season ni go Washington DC myu ro ga ni myama sanaw jain nya 9 nai ni 10 nai thi line no meter 1925 32 ne line lat 190 ro ga ni dai yai thot lwin ni ba bi ကျွန်တော်ညံဝင်းအောင်ပါဒီကနေ့ညအစီအစဉ်လေးကိုတောင်းဝန်ယူတင်ဆက်မှာပါခင်ဗျာ
ကျွန်တော်အောင်လင်းဦးပါဒီညနားဆင်မဲ့သတင်းတွေထဲမှာတော့ဒါဟုလက်နက်သုံးခဲ့တယ်လို့တန်မြတ်ရှိနေတဲ့တိုက်ခိုက်မှုကိုတုံ့ပြန်နေနေနဲ့စီးရားကိုတိုက်ဖို့ပြောပေမဲ့ဘယ်ချင်းဖြစ်မလဲဆိုတော့တခါမှမပြောဘူးတဲ့အကြောင်းအမေရိကန်သမ္မတခန့်ကပြောလိုက်ပါတယ်ဖက်စီကန်ထားတဲ့ရိုက်တာသတင်းတော်တို့အများဆုံးပြန်လုပ်ပေးဖို့ကုလသမဂ္ဂတာဝန်ရှိသူတွေနဲ့ဗြိတိန်နိုင်ငံတို့ကမြန်မာအာဏာပိုင်တွေကိုတောင်းဆိုလိုက်ပါတယ်ဒီလိုထိတဲရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုတော့ကိုဝင်းမင်းနဲ့အတူကြီးညာပေးသွားမှာပါ
โอเคပါခင်ဗျာ writers train out နှစ်ဦးအမှုကိုပယ်ချပေးဖို့အတွက်တောင်းဆိုချက်ကိုတရားရုံးကပယ်ချလိုက်တာဟာအကြောင်းကျိုးစီလျော်မှုမရှိဘူးဆိုတဲ့ဆုံးဖြတ်ချက်လို့ RSF နေကြာနေစည်းမချသတင်းတော်များအဖွဲ့ကပြောဆိုလိုက်ပါတယ်
You need to know that there is absolutely no legal consistency between what the judge decided about the journalist
RSF ရဲ့အကြီးကဲ Daniel Pastor ပြောသွားတာပါဒီကြောင့်လည်းသူ Bangladesh နိုင်ငံကိုရောက်နေတဲ့ဝန်ကြီးဒေါက်တာဝင်းမြတ်အေးရင်းညာဒုက္ခတဲ့အရေးနဲ့ပတ်သက်လို့ဘာတွေဆွေးနွေးဖို့ရှိသလဲဆိုတဲ့သတင်းနဲ့ကြံကာလအိမ်ပြန်ကြတဲ့မလေးရှားကမြန်မာတွေအဖမ်းခံရတဲ့အကြောင်းနဲ့တူအရင်နှစ်နဲ့မတူတမူထူးရတဲ့ရန်ကုန်ကြံအကြောင်းကိုလည်းတင်ဆက်ပေးဖို့ရှိပါတယ်အဲ့ဒီအစီအစဉ်နဲ့မတိုင်ခင်အခုရင်ဆုံးတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့ကိုဝင်းမင်းတို့ပြောပြပေးပါအောင်ဗျာ
ဒါဟုလက်နဲ့သုံးခဲ့တယ်လို့တန်မြတ်ရှိနေတဲ့တိုက်ခိုက်မှုကိုတုံ့ပြန်တဲ့အနေနဲ့စီးရားကိုတိုက်ခိုက်ဖို့ပြောခဲ့ပေမဲ့ဘယ်ချိန်ဖြစ်မလဲဆိုတော့တခါမှမပြောခဲ့ဘူးတဲ့အကြောင်းအမေရိကန်သမ္မတဒေါ်နယ်ထရန့်ကပြောလိုက်ပါတယ်တိုက်ခိုက်မှုကမကြာခင်မှာပဲဖြစ်လာနိုင်တယ်လို့ဖြစ်ချင်းမှလည်းဖြစ်လာလိမ့်မယ်လို့လည်း Twitter လူမှုကွန်ရက်ကနေပြောခဲ့ပါတယ်ဒေသတွင်းမှာ IS တွေလက်ထက်ကလွတ်မြောက်အောင်သူစုကလက်ထက်ထမအကြီးအကျယ်ဆောင်ရွက်နိုင်ခဲ့တဲ့အကြောင်းလဲစီးရားကိုအမေရိကန်မစ္စိုင်းတုံးတွေလာတော့မယ်လို့သတိပေးခဲ့ပြီးနောက်တစ်နေ့ဖြစ်တဲ့မနေ့တုန်းကပဲသမ္မတကပြောခဲ့တာပါသမ္မတအင်ဂျီရောကတော့စီးရားစုရတပ်ဖွဲ့ရဲ့လက်ချက်လို့ဆွဆွဲထားတဲ့ဒါဟုလက်နဲ့တိုက်ခိုက်မှုတွေလက်တုံပြန်မဲ့နီလန်တစ်ခုဖြစ်မစ္စိုင်းတုံးတွေနဲ့တိုက်ခိုက်ဖို့သမ္မတကစဉ်းစားနေတာဖြစ်တဲ့အကြောင်းပြောဆိုထားပါတယ်ဒမက်စကတ်မြေဆွန်ကအရှိကူတာရက်ကဒူးမမြို့မှာစနေနေ့တုန်းကဒါဟုလက်နဲ့တိုက်ခိုက်မှုမှာတော့လူများပြားသေဆုံးနာမကျန်းဖြစ်ခဲ့ကြတာပါဒီချိန်ထဲမှာပဲတိုက်ခိုက်မှုဖြစ်ရာဒူးမမြို့ကိုအစိုးရတပ်တွေအပြည့်အဝထိန်းချုပ်နိုင်ပြီဖြစ်တဲ့အကြောင်းရုရှားစစ်တပ်ကဒီကနေ့ပဲပြောဆိုလိုက်ပါတယ်မြို့ရင်းကထွက်ခွာလာသူတွေလိုက်ပတ်လာတဲ့ဘတ်စ်ကားတွေကိုလည်းဒီနေ့စောပိုင်းကပြုမြင်ခဲ့ကြရတာပါတပုံ3354ယောက်နဲ့မိသားစုဝင် 8642 ယောက်ပါဝင်စုစုပေါင်းလူ 41213 ယောက်ကိုရုရှားနဲ့စီးရက်တပ်တွေကလက်ခံရရှိခဲ့ကြောင်းလဲစီးရက်စစ်တပ်ကအတည်ပြုခဲ့ပါတယ်မနေ့ကငါးဆက်လို့ရုရှားလူညိုရေးတပ်တွေမြို့ရင်းကိုဆီလုပ်ပြီးလူညိုရေးနဲ့ဒေသခံတွေကိုအကူအညီပေးဖို့လဲတာဝန်ယူသွားမှာဖြစ်ကြောင်းရုရှားစစ်တပ်ကပြောဆိုခဲ့တာပါအ
မေရိကန်နိုင်ငံခြားရေးဝန်ကြီးအသစ်အဖြစ်သမ္မတဒေါ်နယ်ထရမ့်အဆိုပြုထားတဲ့ American ဘူထောက်လိုင်းအေဂျင်စီ CIA အကြီးအကဲ Mike Pompeo ကိုအတည်ပြုခန့်ဖို့အထက်လွှတ်တော်မှအခုစတင်ကြားနာနေပါပြီ။ဒီကြားနာမှုတွင် Russia ဘော် CIA ညွှန်ကြားရေးမှူး Pompeo ရဲ့တင်းမာတဲ့သဘောထားနဲ့ပတ်သက်လို့အာရုံစိုက်မေးမြန်းမယ်လို့မျှော်လင့်ရပါတယ်။ Russia ဆိုရဟာပြင်းထန်တဲ့မူဝါဒတွေကိုကျင့်သုံးလာနာနေကြောင်းကိုအထက်လွှတ်တော်နိုင်ငံခြားရေးကော်မတီရှေ့မှောက်မှသူပြောဆိုပြင်ဆင်ထားတဲ့အကြောင်းကိုလည်းသတင်းတွေထွက်နေပါတယ်။ဒီနေ့ကြာနာပွဲအတွင်းမြောက်ကိုရီးယားနဲ့အီရန်ရဲ့ကိုလည်းဆွေးနွေးမယ်လို့မျှော်လင့်ရပါတယ်။သမ္မတထရန့်အနေနဲ့သဘောထားကွဲလွဲမှုတွေရှိခဲ့တဲ့နိုင်ငံခြားရေးဝန်ကြီးအောင် Rex Tillerson ကတော့ပြီးခဲ့တဲ့လမှာပဲယာတုကနေဖယ်ရှားခံခဲ့ရတာပါ။သမ္မတထရန့်ကတော့အခု CIA ညွှန်ကြားရေးမှူးဟာနိုင်ငံခြားရေးဝန်ကြီးတာဝန်တွေကိုပြောင်ပြောင်မြောက်မြောက်ထမ်းဆောင်နိုင်မယ်သူဖြစ်ကြောင်းအဆိုအပြုချိန်ကတည်းကပြောထားခဲ့ပါတယ်။2016 American သမ္မတရွေးကောက်ပွဲမှာရုရှားရဲ့ဂျာဝင်ဆော့ဖ်မှုနဲ့ပတ်သက်လို့ဝေဖန်ရမှာတော့အသက်53နှစ်အရွယ်ရှိပြီဖြစ်တဲ့ပွန်ပီယိုဟာသမ္မတထရပ်ထက်ပိုပြီးတော့ပြင်းထန်ခဲ့ပါတယ်ခင်ဗျာ
ဗြိတိန်နိုင်ငံမှာရုရှားထောက်လိုင်းဟောင်းနဲ့တမိဖြစ်သူတို့ကိုပြီးခဲ့တဲ့လတဲ့အစိတ်နဲ့တက်ခတ်မှုမှာအာယုံကျော်ထိခိုက်စေတဲ့ဓာတ်ရုပ်အစ်စ်ကိုအသုံးပြုခဲ့တဲ့အကြောင်းဗြိတိန်အာဏာပိုင်ရဲ့တွေ့ရှိချက်ကိုဓာတ်ရုပ်လက်နက်တားဆီးရေးနိုင်ငံတကာအဖွဲ့နဲ့ဆက်နွယ်တဲ့တပ်ခွဲကန်၄ခုကတည်ပြုလိုက်ပါတယ်တပ်ခွဲကန်တွေရဲ့စမ်းသပ်တွေ့ရှိချက်တွေကိုတော့ဓာတ်ရုပ်လက်နက်တားဆီးရေးနိုင်ငံတကာအဖွဲ့ OPCW ရဲ့ဒီကနေ့ထုတ်ပြန်ချက်မှာဖော်ပြထားတာပါ ပြည်နေငယ်ဆယ်လက်ပါရီမျိုးမှာရုရှားရှူဟောင်းစာဂေးစကရပန်နဲ့တမိဖြစ်သူယူလီယာတို့ကိုတချိန်ကဆိုဗီယက်ယူနစ်လက်ထက်1980နဲ့80ပြည့်လွန်နှစ်တွေမှာထုတ်လုပ်ခဲ့တဲ့စစ်ဖက်သုံးအာရုံကျော်တိုက်ခိုက်စေတဲ့ဓာတ်ရုပ်စိတ်သုံးပြီးတက်ခက်ခံခဲ့ရတာဖြစ်ကြောင်းဝန်ကြီးချုပ်ထရီဇာမေကလည်းပြောဆိုထားပါတယ်။ OPC ရူဖွဲ့ရဲ့ထုတ်ပြန်ချက်မှာတော့တက်ခက်မှုတွေရုရှားပေါ်ဆွဆွဲထားတာမျိုးမရှိသလိုအသုံးပြုခဲ့တဲ့ဓာတ်ရုပ်စိတ်မျိုးစာတိကျကိုလည်းဖော်ပြမထားပါဘူး။ပြည်နေငယ်ကြီးဝန်ကြီးဘော်ရစ်ဂျွန်ဆင်ကတော့တက်ခက်မှုကျူးလွန်မှုအကြောင်းရင်းကနေသာမကကျူးလွန်မှုတွေနောက်ကျောင်းရာဇဝင်တွေရှိခဲ့မှုတွေအတွက်ရုရှားကလွဲလို့တခြားလူမဖြစ်နိုင်ကြောင်းပြောဆိုခဲ့တာပါ။ရုရှားကတော့တက်ခတ်မှုနဲ့ပတ်သက်မှုမရှိကြောင်းငြင်းဆန်ထားပြီးဆွဆွဲချက်အတွက်ဗြိတိန်နိုင်ငံကအထောက်အထားပြသနိုင်ခြင်းမရှိကြောင်းလည်းပြောဆိုထားပါတယ်။တခွဲခွဲနဲ့စစ်ဆေးတွေးရှိချက်တွေနဲ့ပတ်သက်လို့ရှေ့သတင်းပတ်တဲ့ကုလသမဂ္ဂလူညီကောင်စီမှာအရေးပေါ်ဆွေးနွေးဖို့လည်းဗြိတိန်စိုးရကတောင်းဆိုထားကြောင်းကုလသမဂ္ဂဆိုင်ရာဗြိတိန်ကိုယ်စားလှယ်ရုံးက Twitter ကနေပြောဆိုထားတာပါ။ဒါရုစိတ်နဲ့တက်ခတ်ခံရတဲ့သမီးဖြစ်သူယူလီယာကတော့တင်းလာနေတုန်းကပဲဆေးရုံကဆင်းလာခဲ့ပေမဲ့ဝေဒနာခံစားနေရဆဲဖြစ်ပြီးဖခင်ဖြစ်သူကတော့ဝေဒနာပြင်းထန်ဆဲဖြစ်တဲ့အတွက်ဆေးရုံမှာကုသခံနေရဆဲဖြစ်ပါတယ်
။အာဖဂန်နစ္စတန်နိုင်ငံအရှိတောင်ပိုင်းကဂတ်စနီပြည်နယ်မှာဒီနေ့အာရုံတက်ချိန်တာလီဘန်တို့ရဲ့စီးနင်းတက်ခဲမှုကြောင့်ဒေသခံအုပ်ချုပ်ရေးမှုနဲ့ရဲတပ်ဖွဲ့ဝင်9ဦးသေဆုံးသွားပါတယ်။ကဝါဂျာအမေရိကန်အုပ်ချုပ်ရေးမှုရုံးနဲ့ခရိုင်ရုံးတွေကိုလက်နက်အပြည့်စုံကင်ဆောင်လာတဲ့သဘုံတွေအချိန်ကြိုက်တက်ခဲခဲ့တာဖြစ်ကြောင်းဒေသခံတွေကထုတ်ပြောနေကြပါတယ်။ဒီနေ့စောပိုင်းမှာအပြန်လည်တက်ခတ်မှုတွေနိုင်နေချီဖြစ်ခဲ့ပြီးတဲ့နောက်စစ်ကူတွေအချိန်မီရောက်လာပြီးလေကြောင်းကူတွေလည်းရခဲ့တဲ့အတွက်သဘုံတွေကိုနောက်ဆုံးမောင်းထုတ်နိုင်ခဲ့ကြောင်းကိုလည်းပြည်နယ်ရဲမှူးမိုဟာမက်ဆမ်မန်က VOA ကိုပြောပါတယ်။လုံခြုံရေးတပ်ဖွဲ့တွေရဲ့တံပြန်တက်ခတ်မှုတွင်တာလီဘန်သဘုံ29ဦးသေဆုံးကြောင်းဒေသခံအာဏာပိုင်တွေကပြောဆိုခဲ့သလိုသဘုံတွေလက်ချက်နဲ့သေဆုံးသွားတဲ့ခရိုင်အုပ်ချုပ်ရေးမှူးဟာအလီဂျော့စ်ရှမ်ဆိုသူဖြစ်ကြောင်းလည်းအတည်ပြုခဲ့ကြပါတယ်။တာလီဘန်ပြောခွင့်ရသူကတော့ဒီစီးနင်းတက်ခတ်မှုတွင်ရဲတပ်ဖွဲ့ဝင်တွေနဲ့ဒါအစိုးရရရှိ20ကျော်သေဆုံးခဲ့ပြီးတဘုံတွေဘက်က3ယောက်ပဲကြာဆုံးကြောင်းပြောခဲ့ပါတယ်။ဒေသခံတရင်တချို့ကတော့အမိမဖော်လို့တဲ့တရင်မျိုးတွေကိုကူကားပြီးတိုက်ခိုက်မှုအတွင်းဒေသခံရဲနဲ့ထောက်လှမ်းရရှိကြီးတွေပါအပါအဝင်အာဖဂန်လုံခြုံရေးတပ်ဖွဲ့ဝင်15ဦးသေဆုံးကြောင်းဖော်ပြနေကြပါတယ်ခင်ဗျာ။
ကန်တန်ညပဲမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 1553ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဒီအမေရိကန်တံမြန်မာပိုင်းစီစဉ်ရဲ့ကြာသပတေးနေ့ညဘက်သတင်းတွေကိုဆက်လက်ကြီးညာနေပါတယ်။ဖက်စစ်ခံထားတဲ့ရိုက်တာသတင်းတောင်နှစ်ဦးပြန်လည်လွတ်မြောက်ရေးနိုင်ငံတကာကတောင်းဆိုမှုတွေဆက်လက်ထွက်ပေါ်နေရမှာဒီနေ့မှာတော့ကုလသမဂ္ဂတာဝန်ရှိသူတွေနဲ့ဗြိတိန်နိုင်ငံလည်းပါဝင်လာပါတယ်။နိုင်ငံတော်လူညွန့်အဲဦးတွေပေါက်ပြက်မှုနဲ့ဖက်စစ်ခံထားတဲ့ရိုက်တာသတင်းဌာနကမြန်မာသတင်းသမားနှစ်ဦးဖြစ်တဲ့ကိုဝါလုံးနဲ့ကိုချော်စိုးဦးတို့ပေါ်ဆွဲဆိုချက်တွေကိုရုံးသိမ်းပြဖို့လျှောက်လဲချက်ကိုတရားရုံးကပယ်ချခဲ့တာသတင်းမှန်ဖော်ထုတ်နေတဲ့သတင်းသမားတွေနဲ့အများပြည်သူသတင်းရယူခွင့်အတွက်အလွန်မင်းစိုးရိမ်စရာဖြစ်ရတဲ့အကြောင်းကုလသမဂ္ဂကျွမ်းကျင်သူတွေကဒီကနေ့ပဲကြေညာချက်ထုတ်ပြန်ပြောဆိုလိုက်ကြတာပါသတင်းတော်နှစ်ဦးအမြန်ဆုံးပြန်လွတ်ပေးဖို့လဲမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူ့ခွင့်ရေးအထူးကိုယ်စားလှယ်ရန်ဟီလီနဲ့လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်မြင့်တင်ရေးဆိုင်ရာအထူးကိုယ်စားလှယ်ဒေးဗစ်ကေရိုရဲ့ပူးတွဲကြေညာချက်မှာတောင်းဆိုထားပါတယ်ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့ကတော့ပြီးခဲ့တဲ့ဒီဇင်ဘာလ12ရက်နေ့မှာပဲအာဏာပိုင်တွေဖမ်းဆီးခဲ့တာဖြစ်ပြီးမြန်မာနိုင်ငံကမတိမငြိမ်အခြေအနေတွေကြုံနေရတဲ့ရခိုင်ပြည်နယ်ကလူညွန့်ရေးတပ်ဖွဲ့တွေရဲ့လှုပ်ရှားမှုတွေပါဝင်အစိုးရရဲ့လျှို့ဝှက်သတင်းအချက်အလက်တွေကိုဥပဒေနဲ့ဆန့်ကျင်ပြီးရယူခဲ့တယ်ဆိုတဲ့ဆွဆွဲချက်နဲ့အရေးယူထားတာဖြစ်ပါတယ်သူတို့နှုတ်မှုကိုရုပ်သိမ်းပြဖို့လျှောက်ထားချက်ကိုတရားရုံးကမနေ့ကပယ်ချလိုက်တဲ့အတွက်လည်းနိုင်ငံတကာကဝေဖန်မှုတွေထပ်မံထွက်ပေါ်လာခဲ့တာပါပြည်နယ်နိုင်ငံခြားရေးဝန်ကြီးဘော်ရစ်ဂျွန်ဆင်ကလည်းတရားရုံးရဲ့ဆုံးဖြတ်ချက်ကိုစိတ်ပြည့်မိတဲ့အကြောင်းပြောဆိုခဲ့သလိုသတင်းတောက်တွေကိုပြန်လွှတ်ပေးဖို့လည်းဒီကနေ့ပဲတောင်းဆိုခဲ့ပါတယ်မြန်မာနိုင်ငံဆိုင်ရာအမေရိကန်တန်ယုံကလည်းသတင်းတောက်တွေကိုအရေးယူဖို့ဆုံးဖြတ်ချက်ပေါ်အလွန်မင်းစိတ်ပြည့်ကြောင်းနဲ့သတင်းမှန်ဖော်ထုတ်ဖို့ကြိုးပမ်းခဲ့သူတွေကိုအမြန်ဆုံးပြန်လွှတ်ပေးဖို့လည်းမနေ့တုန်းကပဲတောင်းဆိုခဲ့ပါတယ်
အမေရိကန်သမ္မတဒေါ်နယ်ထရမ့်ဟာမကြာခင်တုန်းကရွေးချယ်ခံလိုက်ရတဲ့မြန်မာသမ္မတသက်ဦးဝင်းမြင့်ကိုကျူးဆွဂုဏ်ပြုတဲ့အကြောင်းသုံးလတစ်ဆောင်အခုသတင်းပတ်အစောပိုင်းကနေပေးပို့ခဲ့ပါတယ်မြန်မာနိုင်ငံစီးပွားဖွံ့ဖြိုးတိုးတက်ရေးတရားဥပဒေစိုးမိုးရေးလူ့ခွင့်ရေးလေးစားလိုက်နာမှုအမျိုးသားပြည်နယ်ရင်ကြားစေရင်နဲ့ပြည်သူတွေအတွက်ပုံမှုကောင်းမွန်တဲ့အချမ်းအဆောင်ရှောက်မှုတွေယာယီတွေအမှတ်ခံမဲ့ငြိမ်းချမ်းတဲ့နိုင်ငံတစ်ခုဖြစ်ရေးမြန်မာရည်မှန်းချက်တွေအတွက်အမေရိကန်ပြည်ထောင်စုအနေနဲ့ဆက်ပြီးအကူအညီတွေပေးသွားမယ်လို့လည်းဒီသုံးလထဲမှာသမ္မတထရမ့်ကကတိကဝတ်ပြုထားပါတယ်မိတ်ဆွေနိုင်ငံအနေနဲ့နှစ်နိုင်ငံကြားရင်းနှီးတဲ့ဆက်ဆံရေးကိုလည်းအမေရိကန်ပြည်ထောင်စုအနေနဲ့တံပိုးထားတဲ့အကြောင်းဖော်ပြထားပါတယ် ပြည်တော်စုလွှတ်တော်ကနေရွေးချယ်လိုက်တဲ့သမ္မတဒေအဝင်းမြင့်ဟာပြီးခဲ့တဲ့မတ်လ30ရက်နေ့ကလွှတ်တော်မှာပဲကျန်းသစ္စာချိန်ဆိုပြီးသမ္မတတာဝန်ယူခဲ့တာပါတဆက်တည်းမှာပဲမြန်မာလူမျိုးတွေရဲ့နှစ်သက်ကူအချိန်အခါသမရအတွက် American ဆိုရဲဆူတောင်းသဘောလာကိုလည်းယာယီ American နိုင်ငံခြားရေးဝန်ကြီး John Sullivan ကပြောပို့လိုက်ပါတယ်တရားမျှတမှုခွင့်လွှတ်သိက္ခာမှုဒီမိုကရေစီနဲ့အပြန်အလှန်နားလည်မှုတွေပေါ်အခြေခံပြီးငြိမ်းချမ်းသာရတဲ့အနာဂတ်ကိုရှေ့ရှုတဲ့မတူကွဲပြားတဲ့မြန်မာနိုင်ငံသားတွေနဲ့အတူ American ပြည်တော်စုအနေနဲ့ရည်တည်သွားမယ်လို့ဖော်ပြခဲ့ရပါတယ်ခင်ဗျာ
ဒီနိုင်ငံနဲ့ကုန်သွယ်ရေးတင်းမာမှုတွေကြီးထွားလာအောင်အမေရိကန်ပြည်တော်စုဘက်ကဆက်လုပ်လာမယ်ဆိုရင်တုံ့ပြန်မှုလက်နေနေမှာမဟုတ်တဲ့ကြောင်းတရုတ်နိုင်ငံကသတိပေးလိုက်ပါတယ်။သွင်းကုန်တွေပေါ်အခွန်တွေလျှော့ပေးမယ်တရုတ်သမ္မတရှီချင်းဖင်ရဲ့ကတိပြုပြောဆိုချက်ဟာအမေရိကန်အတွက်အထူးခွင့်ရေးပေးဖို့မဟုတ်ကြောင်းလည်းတရုတ်ကုသန်းရောင်းဝယ်ရေးဝန်ကြီးကဒီနေ့ပဲပြောဆိုလိုက်ပါတယ်။တရုတ်နိုင်ငံကစီးပွားရေးမှာပုံမလွတ်လပ်ခွင့်ပေးမယ်ကြေညာချက်ဟာတရုတ်နိုင်ငံရဲ့လက်ရှိဖွံ့ဖြိုးမှုအတိုင်းအတာပေါ်အခြေခံဆုံးဖြတ်ခဲ့တာဖြစ်ပြီးခေတ်တစ်ခုကိုဝင်ရောက်လာနေတဲ့တရုတ်နိုင်ငံအနေနဲ့အဆင့်တစ်ဆင့်ကိုတက်လှမ်းလိုက်တာဖြစ်ကြောင်းလည်းပြောဆိုခဲ့တာပါတရုတ်နိုင်ငံရဲ့ဖွံ့ဖြိုးရေးလိုအပ်ချက်တွေနဲ့အညီစာအုပ်တာတာဖြစ်ပြီးအမေရိကန်နဲ့ကုန်သွယ်ရေးကွာမှုတွေနဲ့ဘာမှမဆန်ကြောင်းလဲတရုတ်ကုသန်းရောင်းဝယ်ဝန်ကြီးကောင်ဖန်းကပြောပါတယ်အမေရိကန်သမ္မတဒေါ်နယ်ထရန့်ကတော့တရုတ်သမ္မတကတွင်းကုန်ကုန်နဲ့ပတ်သက်လို့တသက်ညာညာပြောဆိုခဲ့တာအမေရိကန်ကားလုပ်ငန်းတွေဈေးကွက်မှာနေရာရမယ့်အခြေအနေနဲ့ညာနောက်ဥစ္စာမူပိုင်ခွင့်နဲ့ပတ်သက်လို့အလေးပေးပြောဆိုခဲ့တာတွေအပေါ် Twitter လူမှုကွန်ရက်ကနေကျေးဇူးတင်စကားပြောဆိုထားတာဖြစ်ပါတယ
်အမေရိကန်နဲ့တောင်ကိုရီးယားနှစ်နိုင်ငံပူးတွဲစည်းရေးလက်ချက်မှုတွေကိုနှစ်စဉ်အကြီးအကျယ်အင်အားပြလုပ်ခဲ့ပေမဲ့ဒီနှစ်မှာတော့ခက်မှိန်မှိန်လေးပဲလုပ်နေပါဗျ။မြောက်ကိုရီးယားနျူကလ িয়ার ချင်းချောက်မှုကိုတံပြန်တဲ့အနေနဲ့မြောက်ကိုရီးယားနယ်စပ်နာမှာကတ်လုတဲ့ဒီစီးရဲလေးချင်းမှုကိုတပိုင်းတစ်လျှောက်လူသိရှင်ကြားစင်ရပြပွဲကြီးအဖြစ်လှုပ်ဆောင်လာခဲ့ပေမဲ့ဒီနှစ်မှာတော့ဆွေးနွေးဖို့ပြင်နေတဲ့မြောက်ကိုရီးယားကိုသွားရင်စသလိုမဖြစ်အောင်သတင်းထုတ်ပြန်မှုတွေပါထိန်းသိမ်းသိသိမ်းဖြစ်လာနေပါဗျ။မြောက်ကိုရီးယားနဲ့တန်တမာရဲ့ထိပ်သီးဆွေးနွေးပွဲတွေမကြာခင်လုပ်ပြီးနျူကလ িয়ার ဖျက်သိမ်းရေးသဘောတူညီချက်ရဖို့မျှော်မှန်းလှုပ်ဆောင်နေချိန်မှာမြောက်ကိုရီးယားနယ်စပ်နာကကမ်ကေစီစစ်စခန်းထဲအများပြည်သူတစ်ပင်စိုက်ပျိုးပွဲကိုအမေရိကန်ကြီးတပ်သားတွေကဒီပတ်ထဲသတင်းတောက်တွေကိုဖိတ်ပြီးကျင်းပခဲ့ကြပါတယ်ဒီပွဲမှာအမေရိကန်အမတ်နှစ်ကြီးတပ်ဒုတမမှုဗိုလ်ချုပ်ကြီးဂျွန်ဟော်ဝါတန်ကဒီမှာတခြားရှိပြီးသားတစ်ပင်တွေလိုပဲအခုဆက်လက်တဲ့အပင်တွေအနေနဲ့ကျွန်တော်တို့ရဲ့အတိတ်ကာလတစ်လျှောက်တသားတည်းပေါင်းစည်းမှုတင့်မြင့်သင်္ကေတအဖြစ်ကိုစားပြုသွားမှာပါလို့ရှင်းပြခဲ့ပါတယ်ဒီအခဏကိုတက်လာတဲ့သတင်းတောက်တွေအနေနဲ့တစ်ပင်စိုက်ပွဲကိုလာကြည့်ရင်အမေရိကန်နဲ့တောင်ကိုရီးယားတပ်မတွေရဲ့လက်ဖြောက်တနက်ပြစ်ပြိုင်ပွဲကိုလည်းကြီးရှိခွင့်ရခဲ့ပါတယ်ခင်ဗျာ
အမေရိကန်အောက်လွတ်တော်ဥက္ကဋ္ဌပေါ်ရန်ဟာရှေ့လာမဲ့နိုဝင်ဘာလလွတ်တော်ရွေးကောက်ပွဲမှာရှင်ပြိုင်တော့မှမဟုတ်တဲ့အကြောင်းကြေညာလိုက်တာကြောင့်လွတ်တော်ထဲမှာလူများစုဖြစ် Republican တွေရဲ့ထိန်းချုပ်နိုင်စံပုံမှာမေးခွန်းတွေလည်းထွက်ပေါ်လာပါတယ်မိသားစုအတွက်အချိန်ပိုပေးခြင်းတွေအတွက်ဇန်နဝါရီလထဲမှာလွတ်တော်တည်တန်းကုန်တဲ့အခါအားယူမှာဖြစ်တဲ့အကြောင်းမနေ့တုန်းကသတင်းစာရှင်းလင်းပွဲအတွင်းမှာပဲလွတ်တော်ဥက္ကဋ္ဌ Ryan ကကြေညာခဲ့တာပါလွတ်တော်ဥက္ကဋ္ဌတာဝန်အတွက်ရှေ့မြပေါ်ဝဆောက်ခဲ့တဲ့ပေါ်နောင်တမရမိပေမဲ့တာဝန်တွေနဲ့ဘဝရဲ့အချိန်တော်များကိုကုံဆုံးခဲ့ရကြောင်းလည်းလွတ်တော်ဥက္ကဋ္ဌတာဝန်အားယူရမယ့်ပေါ် Ryan ကပြောဆိုခဲ့တာဖြစ်ပါတယ် Direct from Washington The
Voice of America The VOA ထိတ်တဲအောင်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့ကိုဝင်းမင်းတို့ပြောပြခဲ့ကြတာပါ VOA ကနေအခုထုတ်လွှင့်နေတဲ့ဒီအစီအစဉ်ကို VOA ရဲ့ internet စာမျက်နှာ burmese.voanews.com မှာရော VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကပါကျွန်တော်တို့ဓာတ်ရိုက်ထုတ်လွှင့်ပေးနေပါတယ်ခင်ဗျာအပစင်ကဏ္ဍတွေမတင်ဆက်ခင်အခုရင်ဆုံးတော့ဆက်သွယ်မေးမြန်းချက်နဲ့သတင်းပေးပို့ချက်တွေကိုကြားမှာပါအဲ့ဒီတည်းကမှ Writers သတင်းနောက်2ဦးရဲ့အမှုကြားနာမှုကိစ္စနဲ့စတင်နေပါတယ်မြန်မာနိုင်ငံက Writers သတင်းနောက်2ဦးအမှုကိုပယ်ဖျက်ပေးဖို့တောင်းဆိုခဲ့တာကိုတရားရုံးကပယ်ချလိုက်တာဟာကြိုးကြောင်းစီလျော်တဲ့ဆုံးဖြတ်ချက်မဟုတ်ဘူးလို့ RSF ကနေစည်းမချသတင်းနောက်များအဖွဲ့ကဝေဖန်လိုက်ပါတယ်ဒီသတင်းတော့ကိုဝါလုံးနဲ့ကိုကျော်စိုးတို့စွန်စားသတင်းယူခဲ့တာကြောင့်ရခိုင်ပြည်နယ်မြောက်ပိုင်းအကြမ်းဖက်မှုဖြစ်ရမှန်ပေါ်ပေါက်သွားပြီးကျူးလွန်ခဲ့တဲ့တောင်ဝန်ရှိသူတွေကိုအရေးယူနေချိန်မှာပဲဒီသတင်းတော့နှစ်ဦးကိုဆက်ပြီးတရားစွဲနေတာဟာရှင်းအောင်မညီညွတ်ဘူးလို့ RSS အဖွဲ့ကထောက်ပြနေတာပါ RSS အဖွဲ့ရဲ့အာရှပစိဖိတ်ဆိုင်ရာအကြီးအကဲဒန်နီယယ်ဘော့စတာကိုကိုဝင်းမင်းကဆက်သွယ်မေးမြန်းတင်ပြမှာပ
ါဟုတ်ကဲ့ပါသတင်းတော့ကိုဝါလုံးနဲ့ကိုကျော်စိုးတို့ကိုဟိုဗြိတိရှ်ကိုလိုနီခက်ကသုံးခဲ့တဲ့လှုပ်ဝက်ချက်ဥပဒေနဲ့ပြီးခဲ့တဲ့နှစ်ထဲကဆွဆွဲဖန်စီပြီးမြန်မာနိုင်ငံထဲမှာလွတ်လပ်စွာသတင်းယူမှုတွေကိုအစတည်းကတားဆီးဖို့မကြိုးပမ်းသင့်ခဲ့ဘူးလို့ဒီ ISF အဖွဲ့အာရှပစိဖိတ်အကြီးအကဲဘတ်စတာကဝေဖန်လိုက်ပါတယ်ဘတ်စတာကဆက်ပြီးအင်းထိုင်ရွာမှာပြီးခဲ့တဲ့စက်တင်ဘာလတုန်းကစစ်သားတွေအနေနဲ့ရေဂျာရွာသားတွေပေါ်အစုလိုက်အပြုံလိုက်တပ်ဖြတ်ခဲ့တဲ့ဖြစ်ရမှန်ကိုသတင်းတော့ပြီးပြီးဖော်ထုတ်ပေးခဲ့တာကြောင့်ဒီသတင်းတော့နှစ်ဦးပြစ်ဆက်နေရတာလို့ဆက်ပြောခဲ့ပါတယ်။မနေ့ကလုတ်ခဲ့တဲ့ကုကျော်စိုးဦးနဲ့ကိုဝါလုံးတို့ရဲ့အမှုကိုပယ်ဖျက်ပေးဖို့တောင်းဆိုမှုအပေါ်ကြားနာမှုမတိုင်ခင်ညနေမှာပဲဒီ ကျူးလွန်ခဲ့တဲ့စစ်သား9ဦးကို10နှစ်အလုံးကျန်းထောင်ဒဏ်ချမှတ်လိုက်တာကိုတမတော်ကကြေညာခဲ့ပါတယ်။အခုလိုဖြစ်ခဲ့တဲ့ပေါ်ဘတ်စတာက
There is absolutely no legal consistency between what the judge decided about the journalist and the conviction of 10
ဘူးလိုတရားသူကြီးတွေဆုံးဖြတ်လိုက်တာ ਨੇ အဲ့ဒီနေ့မတိုင်ခင်လေးမှာပဲစစ်သား10ဦးကိုအရေးယူဖို့ကြေညာခဲ့တာ ਨੇ ကလုံးဝကိုဥပဒေကြောင်းအရရှေ့နောက်မညီပါဘူး။တကယ်တော့ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့အနေနဲ့အခုလိုတက်မတော်အထက်ရာရှိတွေကိုတိုင်ဖြစ်ရမှန်အဖြစ်အတိမတ်ပြုအရေးယူပေးတဲ့ဖြစ်ရမှန်ပေါ်ပေါက်ရေးသတင်းလိုက်ဖော်ထုတ်ပေးခဲ့တာကြောင့်ထောင်ဒဏ်14နှစ်ကြာခံရဖို့ရှိနေပြန်တယ်လေ
။ဒါအပြင်ဘတ်စတာကဆက်ပြီးအခုမှုကလုံခြုံရေးတပ်တွေဘက်ကတမင်လုတ်ချံဖန်တီးထားတာသာဖြစ်တာမို့သတင်းထောက်တွေကိုပြန်လွှတ်ပေးတင်ပါပြီလို့ဒေါက်တာဆန်းစုကြည်ကိုတိုင်တယ်ပြီးအခုလိုပြောလိုက်ပါတယ်။
What with fabricated evidence, procedural violation and changing testimony.
ဒီမူတဲမှာလုံးချံဖန်တီးထားတဲ့အထောက်အထားတွေတရားရေးလုပ်ငန်းစဉ်တွေကမတရားမှုတွေသက်သေထွက်ဆိုမှုကပြောင်းကလဲတွေတုံးပြီးအမှုနဲ့ပတ်သက်တာအလုံးကိုလုံခြုံရေးဌာနတွေဘက်ကရရဆက်ဆက်ညှန်းစင်တရားဆွဲထားတာသာဖြစ်ပါတယ်။ဒါကြောင့်ဒေါက်တာဆန်းစုကြည်ဦးဆောင်တဲ့အစိုးရအနေနဲ့နိုင်ငံတကာမှာကြာဆင်းလာနေတဲ့ယုံကြည်ကိုးစားမှုကိုပြန်လည်မြင့်တင်ခြင်းနဲ့ဆိုရင်တော့ဒီသတင်းနောက်နှစ်ဦးကိုလွှတ်ပေးခြင်းအဖြစ်သတင်းလွတ်လပ်ခွင့်အပေါ်ယုံကြည်သက်ဝင်မှုရှိတာကိုပြပြသားသားပြဖို့လိုနေပါပြီ
။အခုလိုအချိန်မှာဗြိတိန်နိုင်ငံရဲ့ဝန်ကြီး Boris Johnson ကလည်းဒီသတင်းနောက်နှစ်ဦးအယူခံအပေါ်တရားရုံးကပယ်ချခဲ့မှုကိုဝေဖန်လိုက်ပြီးသူတို့ကိုပြန်လွှတ်ပေးကသတင်းလွတ်လပ်မှုအပေါ်သက်ဝင်ယုံကြည်မှုကိုပြသတင်ပြီးလို့ထပ်တောင်းဆိုလိုက်ပါတယ်။ဒါအပြင်ကမ္ဘာကုလသမဂ္ဂအမေရိကန်နိုင်ငံနဲ့ဥရောပသမဂ္ဂတို့ဘက်ကလည်းဒီသတင်းထောက်နှစ်ဦးကိုပြန်လွှတ်ပေးဖို့ဆက်တိုက်တောင်းဆိုလာနေပါတယ်။အမေရိကန်ကနာမည်ကြီးတန်တမန်ဘီလ်ရစ်ချတ်ဆန်အနေနဲ့လည်းအခုလိုလွှတ်ပေးဖို့တောင်းဆိုခဲ့ရကနေဒေါက်ဆန်းစုကြည်နဲ့စကားများပြီးရခိုင်ချန်ပီကော်မရှင်အဖွဲ့ကနှုတ်ထွက်တဲ့အထိဖြစ်ခဲ့ရပါတယ်ခင်ဗျာ
။တော်ရရှိများရှင်မြမရိုးရအတာတကျပွဲတော်ဒီသတင်းပတ်မှာစတင်ပါပြီ။အတာတကျကာလမှာခက်ရက်ဖြစ်တာတွေအပျော်လွန်တာတွေလည်းမကြာခဏကြုံရလေရှိတတ်ပါရဲ့။ရိုးရနှစ်သိကူတကျမှာဝန်းနေစရာအဖြစ်တွေနဲ့မကြုံရအောင်ရှောင်ရှားပြီးအေးအေးကျဲကျဲဖြတ်တန်းနိုင်အောင်တာဝန်ရှိသူတွေအနေနဲ့ပဲဖြစ်ဖြစ်ရေကစားသူတွေအနေနဲ့ပဲဖြစ်ဖြစ်ပြည်စည်တင်တာတွေနဲ့ပတ်သက်လို့ VOA ရဲ့စနေနေ့ညတိုက်ရိုက်လေလံအစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။တော်ရရှင်တွေအနေနဲ့လည်းကိုယ့်ရဲ့အထွေအကြုံတွေပဲဖြစ်ဖြစ်ဆောင်ရယ်ရှောင်ရယ်လှုပ်တင်တာတွေနဲ့ပတ်သက်လို့သဘောထားအမြင်တွေကိုပဲဖြစ်ဖြစ်ပါဝင်ဆွေးနွေးကြဖို့ဖိတ်ခေါ်ပါရစေ။ပါဝင်ဆွေးနွေးပေးပြလို့သူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-232-382-999 ကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးဖို့ထားနိုင်ပါရစေ။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်း email နဲ့ပဲဖြစ်ဖြစ်အသက်ဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့ email လိပ်စာ bubbies@voanews.com ကိုကြိုတင်ပေးဖို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းပတ်ချက်တွေကိုကြိုတင်ရေးသားပေးဖို့ထားနိုင်ပါတယ်။စတိကတိုက်ရိုက်လေလိုက်စီစဉ်ကကျေးဇူးပါတယ်ရှင
်။နောက်မယ့်စနေည VOA ရဲ့တိုက်ရိုက်လေလိုက်စီစဉ်မှာသွားရရှိနေပါဝင်ဆွေးနွေးကြပါဦးလို့ထပ်မံဖိတ်ခေါ်လိုက်ရပါတယ်။အခုတော့ဘင်္ဂလားဒေ့ရှ်မြန်မာဆွေးနွေးပွဲအခြေအနေကိုကြည့်ရအောင်ပါ။ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်ပြေးခိုလုံသွားသူတွေနေရာရင်းပြန်နိုင်ရေးကိစ္စကိုပြည်ထောင်စုဝန်ကြီးဒေါက်တာဝင်းမြတ်အေးနဲ့ဘင်္ဂလားဒေ့ရှ်အစိုးရတို့ဒီကနေ့ဆွေးနွေးမယ်လို့မြန်မာနိုင်ငံသားကြီးဝန်ကြီးဌာနကပြောပါတယ်။တိမ့်နဲ့ကြီးတဲ့ရင်းညာဒုက္ခတွေကိစ္စပြည်လဲစီရေးနဲ့သူတို့ဌာနေပြန်ရေးလုပ်ငန်းစဉ်တွေအ мян ဆုံးစတင်နိုင်ဖို့ကအရေးကြီးတယ်လို့လည်းမြန်မာဘက်ကပြောဆိုနေတာပါ။မတ်တင်ကီထိုက်ကစူးစီးတင်ပြထားပါတယ
်။ဘင်္ဂလားဒေ့ရှ်နဲ့မြန်မာအစိုးရတာဝန်ရှိသူတွေဘင်္ဂလားဒေ့ရှ်နိုင်ငံမြို့တော်ဓာကာမှာတွေ့ဆုံဆွေးနွေးတဲ့အခါမှာတော့ရိုဟင်ဂျာတွေထာနေပြန်ရေးလုပ်ငန်းစဉ်ကိုအဓိကထားဆွေးနွေးမယ်လို့မြန်မာနိုင်ငံသားရေးဝန်ကြီးဌာနကပြောဆိုထားပါတယ်။လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လည်နေရာချထားရေးပြည်ထောင်စုဝန်ကြီးဒေါက်တာဝင်းမြတ်အေးဦးဆောင်တဲ့မြန်မာကိုယ်စားလှယ်အဖွဲ့နဲ့ဘင်္ဂလားဒေ့ရှ်ပြည်ထောင်ရေးဝန်ကြီးနိုင်ငံသားရေးဝန်ကြီးတို့နဲ့မြို့တော်ဓာကာမှာဒီကနေ့တီးထံတွေ့ဆုံဆွေးနွေးကြတာပါ။နိုင်ငံသားရေးဝန်ကြီးဌာနအမြဲတမ်းအတွင်းဝင်ဦးမြင့်သူကတော့အဓိကထားဆွေးနွေးမယ့်အကြောင်းအရာကိုအခုလိုပြောပါတယ်
။ဒီကျွန်တော်တို့ဘက်ကပြင်ဆင်ဆောင်ရွက်ထားရှိမှုတွေကိုကျွန်တော်တို့သွားပြီးအသိပေးတာဖြစ်ပါတယ်။နောက်အဲ့တော့တာဝန်ရှိတဲ့လူတွေကိုလည်းကျွန်တော်တို့ဘက်ကစီစဉ်ဆောင်ရွက်ထားတဲ့အနေအထားကိုရှင်းပြမှာဖြစ်ပါတယ
်။မနေ့တုန်းကတော့ပြည်ထောင်စုဝန်ကြီးဒေါက်တာဝင်းမြတ်အေးနဲ့အဖွဲ့ကကုတူပလောင်ဒုက္ခသည်စခန်းကိုတွားရောက်ပြီးဒုက္ခသည်တွေမြန်မာနိုင်ငံပြန်လာနိုင်ရေးအခြေအနေကိုရှင်းလင်းပြောဆိုခဲ့ကြတာပါ။ဒါပေမဲ့ဒုက္ခသည်တွေဌာနပြန်ရေးကကိုယ့်ရဲ့သဘောဆန္ဒအတိုင်းဖြစ်ရမယ်လို့လဲဝန်ကြီးဒေါက်တာဝင်းမြတ်အေးကပြောဆိုခဲ့ပါတယ်။ ိုင်ငံဆိုင်ဝန်ကြီးဌာနဘက်ကတော့အောင်မြင်တဲ့ခီးစဉ်လို့ပြောတာပါ။
အဓိကတော့ကျွန်တော်တို့ဒီပြန်လည်လက်ခံရေးအတွက်ကျွန်တော်တို့စီစဉ်ဆောင်ရွက်ထားတဲ့အနေအထားလေးတွေကျွန်တော်တို့ရှင်းပြပါရတယ်။နောက်ကျွန်တော်တို့ UEHRD နဲ့ပတ်သက်ပြီးတော့ဒီ Task Force 7ကနေကျွန်တော်တို့ဆောင်ရွက်နေတဲ့ကိစ္စလေးတွေနောက်သူတို့စိုးရင်ပူပန်နေတယ်ဆိုတော့လုံခြုံရေးတို့နောက်နေရာချထားရေးတို့ဒီကိစ္စတွေကိုကျွန်တော်တို့ဘက်ကရှင်းပြပါရတယ်။
ဒါပေမဲ့တွေးဆောင်ဖွဲ့မှာတော့မကြည်လင်မှုတွေရှိခဲ့သလိုဒုက္ခတဲ့စခန်းတွေမှာဆန္ဒပြပွဲတွေလည်းဖြစ်ခဲ့ပါတယ်။ရိုဟင်ဂျာတို့ကတော့သူတို့ကိုရိုဟင်ဂျာအဖြစ်အတိမတ်ပြုမှပြင်မယ်လို့ပြောကြပါတယ်။မနေ့ကတွေးဆောင်ဖွဲ့ကိုတက်ရောက်ခဲ့သူဆာအစ်ဒ်အူလာကအခုလိုပြောပါတယ
်။ Minister ရေဘူဇေဆာကုမရာကုမရာတို့ဘာမှရေးဖြစ်ကြစားကြို့ဘယ်။အမရာဘူဇေဆာအမရာတို့ဘာမှဖြစ်ကြစားဘူ
း။ဝင်းကြီးကတော့ဗမာပြည်ကိုပြန်လာရေးတိုက်တွန်းလိုနေတာပါ။ကျွန်တော်တို့ကလည်းပြန်ကျင်ပါတယ်ဒါပေမဲ့ကျွန်တော်တို့ကိုရိုဟင်ဂျာမျိုးနွယ်ဖြစ်နိုင်ငံသားအသိအမှတ်ပြုပေးမှသာပြန်မှာပါကျွန်တော်တို့ကိုအသိအမှတ်ပြုရင်ကျွန်တော်တို့မပြန်ပါဘူးကျွန်တော်မှမိဘတွေရဲ့အမျိုးသားမှတ်ပုံတွေရှိပါတယ်ဒါပေမဲ့လည်းကျွန်တော်တို့ကိုဘင်္ဂလားဒေ့ရှ်ကလာတဲ့တရားမဝင်တွေလို့သူတို့ကပြောနေကြတာပ
ါမနေ့ကဒုက္ခသည်တွေနဲ့တွေ့ဆုံပွဲမှာလည်းရိုဟင်ဂျာတွေရဲ့လုံခြုံရေးဖမ်းဆီးခံရမယ့်အရေးနိုင်ငံသားဖြစ်မှုစရတဲ့နဲ့ပတ်သက်တဲ့စိုးရိမ်ချက်တွေကိုမြန်မာအစိုးရကိုယ်စားလှယ်အဖွဲ့ကအကြေအလဲမရှင်းလင်းနိုင်ခဲ့ပဲအစိုးရရဲ့အစည်းအဝေးတွေကိုပဲရှင်းပြသွားခဲ့တာပါဘင်္ဂလားဒေ့ရှ်နဲ့မြန်မာနှစ်နိုင်ငံကြားရိုဟင်ဂျာတွေထာနေပြန်ရေးလုပ်ငန်းစဉ်ကိုဇန်နဝါရီလနှောင်းပိုင်းမှာစတင်ဖို့သဘောတူခဲ့ကြပေမဲ့အခုအချိန်ထိမစနိုင်ကြသေးပါဘူးရခိုင်ပြည်နယ်ကိုမကြခင်ကတွားရောက်ခဲ့တဲ့ကုလသမဂ္ဂလက်ထောက်အတွင်းရေးမှူးချုပ်ကတော့ရိုဟင်ဂျာတွေထာနေပြန်နိုင်တဲ့အခင်းအကျင်းမျိုးမတွေ့ရသေးဘူးလို့မှတ်ချက်ပေးထားတာဖြစ်ပါတယ်ရှင
်။မှတ်တင်ကြီးတိုင်းပြောပြခဲ့တာပါ။အခုတော့မလေးရှားရောက်မြန်မာတွေဘာတွေရင်ဆိုင်နေရပါသလဲ။မလေးရှားနိုင်ငံမှာတရားမဝင်သွားရောက်အလုပ်လုပ်ကြတဲ့မြန်မာအလို့သမားတွေတကြံကာလပြန်ကြတဲ့အတွက်နေဆက်တွေမှာနေစဉ်လို့ဖမ်းဆီးခံရပါတယ်။အခုရပ်ပိုင်းအတွင်းမှာပဲယာကနန်းနဲ့ချီပြီးဖမ်းဆီးခံရတာပါ။ဒီအကြောင်းသိစိတ်ကိုတော့ထိုင်းချီဆိုင် VOA သတင်းတော့မအေးမာကသတင်းပေးပို့ထားပါတယ်။
မနက်ဖြန်မှာစတင်တော့မယ်နှစ်တကူအတာတကြံကာလအတွက်ကြီးတော်ပြန်ကြမယ်မလေးရှားရောက်မြန်မာလူသမားတွေထိုင်းမလေးရှားနယ်စပ်အယောက်မှာဖမ်းဆီးခံနေရပါတယ်။တကြံပြန်ကြသူတွေဟာမလေးရှားမှာတရားမဝင်အလုပ်သွားလုပ်နေကြသူတွေဖြစ်တာကြောင့်ပြန်ဖို့အတွက်ပွဲစားတွေကိုအခကျင်းငွေပေးပြီးပြန်နေကြတာပါ။အဲဒါကြောင့်ဒီလူတွေကိုမလေးရှားနယ်စပ်ကနေထိုင်းနယ်စပ်ကိုထွက်မဲ့လမ်းကြောင်းတွေမှာမလေးရှားအနာပိုင်တွေကဖမ်းဆီးမှုတွေဇက်တိုက်ပြုလုပ်နေကြောင်းမလေးရှားနိုင်ငံကမြန်မာတန်ယုံကိုကိုးစားပြုပြီးအကူအညီပေးနေတဲ့ယူဟိုမြို့ကစခန်းတာဝန်ခံကိုတီးယားမောင်မောင်ကပြောပါတယ
်ပုံမှန်ကတော့ကျွန်တော်တို့ဒီအောင်လန်းကပြန်ကြတယ်ပေါ့နော်ဒီထိုင်းဘက်ကနေပြီးတော့လှည့်ပြန်ကြတဲ့လူတွေများတာပေါ့နောက်ကကြတော့အဓိကတော့ပွဲသားတွေပေါ့နော်ပွဲသားတွေကဟိုဘတ်ကားတွေပေါ့တင်ပြလိုက်တယ်ဘတ်ကားတွေပေါ့တင်တဲ့ခါကျလို့ရှိရင်ဘတ်ကားတစ်စီးမှဆိုလို့ရှိရင်မပါဘူးဆိုလို့ရှိရင်10ယောက်15ယောက်အယောက်20ပေါ့နော်အဲ့ဒီကသူတို့တခါတည်းတက်ဆစ်လိုက်တဲ့အချိန်နဲ့တိုးတဲ့ခါကျတော့အဲ့အစုလိုက်အထွက်လိုက်ကပါသွားကြတယ်။ဟိုတချို့ကြောင့်လည်းအရန်ပြင်နေတဲ့ခါကျတော့တကြံပေါ့နော်ကျွန်တော်တို့မြန်မာလူမျိုးတော်တော်များများတကြံအမိပြန်ကြမယ်ဆိုတော့စိတ်ကလေးနဲ့ပြန်ကြတာဆိုတော့သူတို့မှအန်နီယေကိုအဓိကခေါင်းထဲမှာမရှိတော့ဘူးတကယ်တကယ်ဖြစ်မှသာဆန်းပါလားဆိုတဲ့ဟာမျိုးပေါ့နော်
။အလားတူမလေးရှားနိုင်ငံဘက်ကိုဝင်ဖို့လာကြတဲ့မြန်မာတွေလည်း2018ခုနှစ်ကုန်ပိုင်းကစလို့အဖမ်းဆီးတွေခံနေရတာပါ။15စုတဲ့မင်းနဲ့ဟာထိုင်းမလေးနယ်စပ်မှာထိုင်းဘက်ကအာဏာပိုင်တွေရဲ့ဖမ်းဆီးမှုကိုခံနေရပါတယ်။ဒီလူတွေဟာထိုင်းဘက်ကအစ်စ်ဆေးကိုကျော်ဖြတ်နိုင်ခဲ့ရင်တောင်မှမလေးနယ်စပ်မှာဖမ်းဆီးမှုတွေကိုခံနေရတယ်ဆိုပြီးသူကဆက်ပြောပြပါဗျာ။အ
ဲ့လိုပဲဒီဘက်ကနေတက်လာမဲ့လူတွေဒီလိုပဲအစုအဖွဲ့တွေနဲ့သူတို့ရှင်းလင်းပေးလိုက်ကြတာများတာပေါ့နော်။ဘာလို့လဲဆိုတော့ဒီလူတွေသူတို့ဟိုပြန်ပေါ်လာပို့လာလို့ဟိုဒီဘက်ဟိုမလေးဘက်ကိုပို့လာလို့ဟိုဘက်ထိုင်းဘက်ကိုပို့လာလို့လုပ်ကြတဲ့ခါကြတော့လေအော်အဖမ်းကြီးကတော့နေဆက်မှာဟိုတောင်းလျှောက်ကိုလုပ်နေတာပေါ့နော်သူတို့ဒီမှာ check point ရင်ဆိုလို့ရင်တော့ဟိုတခါခါကြလို့ရင်၄-၅ခုအဲ့၄-၅ခုကတစ်ခုဖြတ်ပြီးတော့မှနောက်တစ်ခုနဲ့တခါဖြတ်တွေ့ရမှာဆိုတော့လေ
ဒီ immigration တော့ရဲတော့အဲ့ဒီသူတို့နေဆက်လုံခြုံရေးဟွာတွေနဲ့မိတဲ့အခါမှာအဲ့မှာအကုန်လုံးသူတို့အဖမ်းခံရတာပေါ့
မြန်မာလူသမားလူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဝန်ကြီးဌာနအလို့သမားညွှန်ကြားမှုဦးစီးဌာနကတော့မလေးရှားကိုတရားဝင်ဆေးလွတ်တဲ့အလို့သမားပေါင်း2သိန်းကျော်ရှိပြီးတခြားနီးလန်းတွေနဲ့မလေးရှားကိုရောက်သွားတဲ့သူအလုံးပေါင်းမယ်ဆိုရင်တော့မလေးရှားနိုင်ငံမှာမြန်မာလူသမား9သိန်းထက်မနည်းရှိနေတယ်လို့လည်းပြောဆိုထားပါတယ်ရှင်
စီးပွားရေးနိုင်ငံရေးနဲ့ဘာသာရေးနယ်ပယ်တည်တည်မှာ လူမျိုးမျိုးတွေရဲ့ယုံကြည်ရာယုံကြည်ရာတွေအားလုံးကိုသူယုံကြည်ရာအစီအစဉ်မှာတင်ဆက်ပေးနေပါတယ်အပတ်စဉ်စနေညပိုင်းအစီအစဉ်မှာတင်ဆက်ပေးနေတာပါစောင့်မျှော်နားဆင်ပါခင်ဗျာ
အခုလိုသူယုံကြည်ရာကဏ္ဍကိုတနင်္လာနေ့ညပိုင်းမှာနားဆင်ရမှာဖြစ်ပြီးအဲ့ဒီညမှာပဲစီဝါရေးကဏ္ဍဘလော့ဂါရီပြောသမျှတက်တန့်အောင်သတင်းလွှာစာရတွေကိုလည်းနားဆင်ရဖို့ရှိပါတယ်ခင်ဗျာအခုတော့နောက်ထပ်မြန်မာသတင်းတစ်ပုဒ်ကိုလည်းတင်ဆက်ပေးခြင်းပါတယ်အခုကာလဟာတကြံကာလလည်းဖြစ်ပါတယ်မြန်မာတက္ကသိုလ် 1389 ခုနှစ်အတွက်တကြံအကျိုးနေ့ဟာမနက်ဖြန်ကြာရောက်တော့မှာဖြစ်ပါတယ်ရန်ကုန်မြို့မှာတော့အရင်နှစ်တွေနဲ့မတူပဲတမူထူးခြားစွာနဲ့လမ်းလျှောက်တကြံပြုတ်လုပြီးစီးပွားပြမန္တတေကိုလည်းတိုးမြှင့်ခွင့်ပြုပေးခဲ့ပါတယ်အခုလိုလမ်းလျှောက်တကြံကျင်းပပြီးတာဟာမြမယဉ်ကျေးမှုကိုပုံမပေါ်လွင်လာစေတယ်လို့ပြောဆိုတာတွေလည်းရှိပါတယ်ဒီနေ့တကြံအပေါ်ရန်ကုန်မြို့ကန်တွေရဲ့အမြင်တွေကိုစူးစိပြီး VOA သတင်းတော်ကိုထက်အောင်ခန့်ကသတင်းပေးပို့ထားတာပါ
ဧပြီလ13ရက်မနက်ပိုင်းဆိုရင်မဟာတကြံအကျိုးနည်းဖြစ်တာကြောင့်2018ခုနှစ်အတွက်အတာတကြံကိုစတင်တော့မှာဖြစ်ပါတယ်ဒီနှစ်မှာရန်ကုန်တိုင်းဒေသကြီးအစိုးရအဖွဲ့အစည်းအဝေးနဲ့ပထမဆုံးအချိန်လမ်းလျှောက်တကြံကိုနေရာ3နေရာခွဲပြီးကျင်းပပြုလုပ်မှာပါအခုနှစ်မှာပထမဆုံးပြုလုပ်တဲ့လမ်းလျှောက်တကြံကိုဆင်နွှဲဖို့ရန်ကုန်မြို့သူမြို့သားတွေအားစိတ်လှုပ်ရှားနေကြပါပြီဒီလိုလမ်းလျှောက်တကြံပြုလုပ်တာဟာမြမယူရယဉ်ကျေးမှုပေါ်လွင်လာတယ်လို့ရန်ကုန်မြို့တကြံဟာပုံမစီကားလာမယ်လို့လည်းမျှော်လင့်နေကြပါတယ်လမ်းလျှောက်တကြံပေါ်သူရဲ့အမြင်သဘောထားတွေကိုရန်ကုန်မြို့ကန်ချို့ကအခုလိုပြောဆိုကြပါတယ
်အဲဒီနှစ်ကတော့နည်းနည်းပိုဆုံးလာတယ်ဗျအခုလမ်းလျှောက်တကြံတွေပါလာတယ်နောက်ယဉ်ကျေးမှုအုံးလိုက်မန္တကလေးတွေနဲ့မြမယဉ်ကျေးမှုပုံစံမျိုးလေးတွေပေါ်ကျူးလာတာတွေ့ရတော့ကျွန်တော်မနစ်ကထက်သာလို့ရှိရင်ကိုယ့်ယဉ်ကျေးမှုလေးတွေပိုပြီးပေါ်လွင်လာတယ်လို့ထင်ပါတယ
်တော့ကွာခြားတယ်ဗျအများကြီးကွာခြားတယ်ဆိုတော့ပြီးခဲ့တဲ့နှစ်မှာကမန္တတွေနည်းတယ်နောက်ပြီးတော့ရှိတဲ့မန္တတွေကလည်းဟို professional မန္တတွေများနေတယ်များနေတယ်ဆိုတော့ professional မန္တတွေမှာလိုက်လမ်းမဟိုလမ်းမမီတဲ့public တွေရှိတယ်ပေါ့နော်အခုလိုဒီလိုမျိုးလမ်းလျှောက်တကြံဆိုတော့လူမျိုးမရေးဘာသာမရေးဆင်းရဲချမ်းသာမရေး public တွေတသားတည်းကြပြီးတော့တသားတည်းသွားလို့ရတယ်အဲ့တော့အများကြီးကွာပါတယ်လမ်းလျှောက်ပွဲရဲ့လို့ကဒီနေ့မှဖြစ်လာတာပေါ့နော်ဒါပေမဲ့ဒီလမ်းလျှောက်ပွဲပြီးတော့တကြံလဲကြတယ်ဆိုတော့ကျွန်တော်တို့ကလေးဘွားတွေကရှိခဲ့တာလေအဲ့ဒီကနေပြီးတော့ခက်စနစ်ပြောင်းလဲလာတယ်တဲ့အချိန်မှာမန်တက်တွေနဲ့ professional တို့တမျိုးတွေဖြစ်လာတယ်ငွေကြေးတွေနဲ့အယောင်တွေပါလာတာပေါ့အခုအဲ့လိုမျိုးမဟုတ်တော့ဘဲနဲ့ဟိုးအရင်တော့ရှေးပုံစံမျိုးလေးပဲလမ်းလျှောက်တကြံလေးတွေဖြစ်လာတယ်ဒါတော့မှတက်ဆိုင်ရာတာသာဆိုင်ရာလူကြီးတွေဟာလားအစိုးရတွေဟာလားကဝဖန်တီးပေးတဲ့အတွက်ကြောင့်လုပ်ပေးတဲ့အတွက်ကြောင့်မို့ပို့ပြီးတော့မြိုင်ဆိုင်တယ
်တော့ယင်းနှစ်ကတော့မန်တက်တွေတိတ်မရှိဘူးပေါ့လေဒီနှစ်ကတော့မန်တက်တွေကပို့ပြီးတော့လည်းဟိုစောက်ခွင့်ပေးတယ်ဆိုတော့လေအခုဒီလမ်းလျှောက်တကြံလေးလုပ်တဲ့ခါကျတော့ပို့ပြီးစစ်ကားမယ်လို့ထင်ပါတယ
်တခြားရန်ကုန်မြို့သူတူကတော့တကြံကာလအတွင်းမြမရင်ကျေးမှုကိုထိန်းသိမ်းမှုလိုတဲ့အကြောင်းပြောပါတယ
်မြမဒလိထုံလန်းဆင်လာရဆိုရင်ကျင်းမှုဒလိမပြောက်ဖယ်နဲ့ဝစားစီရင်မှုလည်းထင်းထင်းသိသိနဲ့ဝတ်ပြီးတကြံမှာပျော်ပျော်ပါပါပဲဆင်လို့သွားစီချင်ပါလား
ဟောကျွန်တော်ရဲ့မြမရိုးရရင်ကျင်းမှုဟာရှေးရခင်ကလေးကရင်ရင်ကျေးကျေးလေးနဲ့ဒီလိုမျိုးဟောပျော်ရှင်ပြီးတော့ဆင်နွှဲလာခဲ့ကြတာဒီနေ့မှလည်းအဲ့လိုမျိုးလေးတွေရင်ကျင်းမှုတွေပေါ်ထုတ်လာတဲ့အတွက်ပြည်သူတွေနေနေလဲတကြံအားအနေနဲ့အဲပေါ့လေဟိုကိုယ်ရင်ကျင်းမှုလေးလေးမပြောင်းမပြတ်အောင်ထိသိရင်စော်ကစားရင်းနဲ့ပျော်ရှင်စေချင်ပါတယ်လို့ဟော
လမ်းလျှောက်တကြံပေါ်အမြင်မျိုးမျိုးရှိနေကြသူတွေနဲ့ယဉ်ကျေးမှုကိုထိန်းသိမ်းစေလူတွေရှိနေကြသလိုပဲတကြံနှွဲ့အိမ်မှာပဲနေမဲ့သူတွေလည်းရှိပါတယ
်။နေတော့နေကြပါရဲ့ဟုတ်။ဒါမဲ့လည်းတနေချင်းတွေကလည်းနေပြန်နေဆိုတော့လေဟုတ်ကဲ့ဟုတ်။တကယ်ချင်းတွေကလည်းမရှိဘူးတော့ညီမဟုတ်အိမ်မှာပဲနေဖို့များပါရဲ့ဟုတ
်။တခြားရဲ့ဒေသတွေကနေရန်ကုန်မြို့မှာလာရောက်အလုပ်လုပ်ကင်နေသူအများစုဟာအတတကြံအတွက်ကိုယ်ဇာတိမြေအသီးသီးပြန်ကုန်ကြပါပြီ။ရန်ကုန်မြို့ကန်တွေကတော့ဒီနှစ်မှာမန်နက်တွေပြန်ဖွင့်ပေးလိုက်တာကြောင့်နှစ်တကူအတာတကြံကိုပျော်ရွှင်စွာဆင်နွှဲကြဖို့တာဆူနေကြပြီပဲဖြစ်ပါတယ်ခင်ဗျာ
ရန်ကုန်တကြံအခြေအနေတွေနဲ့ပတ်သက်လို့ VOA မြန်မာပိုင်းသတင်းတော့ကိုထက်အောင်ခန့်တင်ပြခဲ့တာပါသောရရှင်တွေလည်းတကြံကလာမှာစိတ်လွတ်လပ်ပေါ်ပါစွာနဲ့အေးချမ်းပျော်ရွှင်နိုင်ကြပါစေခင်ဗျာ VOA ကနေထုတ်လွှင့်ပြီးသမျှအစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းနဲ့တေးသချင်းတောင်းခြင်းနဲ့ဆိုရင်တော့ VOA ရဲ့ email လိပ်စာburmese@voanews.com ကိုစာရေးသားပေးပို့နိုင်ကြပါတယ်ခင်ဗျာ
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို၅ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို79 25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း 9:00 ကနေ 10:00 အထိအစီအစဉ်ကိုတော့လိုင်းဒို 19.25 32 နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ 190 ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည 9:00 အစီအစဉ်ပြပြချင်းည 10:00 မှာလိုင်းဒိုမီတာ 25.32 နဲ့လိုင်းလက်မီတာ 190 ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာပါခင်ဗျာမြန်မာစံတော်ချိန်ည9:00ခွဲရှိပါပြီ VOA ရဲ့ကြာသာပတင်းနေ့ညဘက်အစီအစဉ်တွေကိုည10:00အထိလိုင်းဒူမီတာ19kHz 15.953 လိုင်းနိုမီတာ25 kHz 11.83လိုင်းနိုမီတာ32 kHz 9.335တို့ကနေဆက်ပြီးထုတ်လွှင့်နေတာဖြစ်ပါတယ်။အခုဒုတိယပိုင်းနိုင်ဝဲအတွင်းမှာတော့ကျမ်းမာရေးကဏ္ဍဥအောင်ခင်းရဲ့မြန်မာရေးသုံးသပ်ချက်နဲ့တိုင်းရင်သတင်းလွှာအစီအစဉ်တင်ဆက်တဲ့အခါမှာတော့
ကျွန်တော်နိုင်ငံသားစီစီကပ်ရမရှိတဲ့အတွက်ကျွန်တော်တို့ဆေးရအောင်တဲ့ခါကျတက်တို့တက်ခွင့်မရတာတို့နိုင်ငံသားစီစီကပ်ရမရှိတဲ့အတွက်နိုင်ငံဝန်ထမ်းလျှောက်ထားမှုမှလည်းမရလာတော့အလုတ်ကိုင်လျှောက်ထားမှုမှဒုက္ခတွေ့တယ်။ဒါအပြင်ကိုကျွန်တော်ခီးသွားလာမှုမှလည်းအများကြီးဒုက္ခတွေ့တယ်ပေါ့ဗျာ။
တိုင်းသားဒေသတွေမှာဖြစ်ပျက်နေတဲ့အခြေအနေအသေးစိတ်ကိုတော့နောက်ပိုင်းတင်ဆက်မဲ့တိုင်းရင်းသတင်းလွှာမှာနားဆင်ရမှာပါခင်ဗျာ။အခုတော့ဦးဝင်းမင်းရဲ့ကျမ်းမာရေးကဏ္ဍအစီအစဉ်အလှည့်ကိုရောက်လာပါပြီ။ဒီတစ်ပတ်မှာတော့တကြံပွဲကျမ်းမာရေးတည်ပြီးချက်အကြောင်းကိုတင်ပြထားပါတယ်။နှစ်တကူတကြံပွဲမှာအရက်နဲ့မူရဲ့ဆေးဝါးတောက်သုံးမှုများပြားလာတာကြောင့်ရင်မတော်တဆတိုက်ခဲမှုတွေခက်ရံဖြစ်ပွားမှုတွေအများဆုံးပိုဖြစ်လာနေပြီးတိဆုံမှုရေရှည်ဆေးကုတားရမှုတွေကြုံနေရတယ်လို့အရေးပေါ်အထူးကဆရာဝန်တွေကသတိပေးနေပါတယ်နောက်ထပ်ရောတကြံအတွင်းအဖြစ်များတဲ့ဘယ်လိုကျန်းမာရေးပြဿနာတွေကိုသတိထားသင့်တယ်လဲဆိုတာနဲ့ပတ်သက်လို့ရန်ကုန်ပြည်သူဆေးရုံကြီးအရေးပေါ်ကုသမှုဌာနကပါမောက္ခဌာနမှူးဒေါက်တာမော်မော်ဦးကိုဆက်သွယ်ပြီးကိုဝင်းမင်းကတင်ဆက်ထားပါတယ်
โอเคปอมอคดอกเตอร์มอมอูขยับพี่สรเอาจ้ํามาอีที่ไก่ตาแล้วไม่ใช่อ๋อเบหาฤดูอธิกาที่ช่องตึนช่องตึนตาฤดูเราอธิกาซื้อนี่มาဖြစ်ပါတယ်เสียอายีนิดเต็มมาเสียรู้จုံเก้ได้อึดจုံฤดูทีပြီးတော့ဒီအသေးအပြောက်အများဆုံးနဲ့အဖြစ်အများဆုံးจ้ํามาอีที่ไก่မှုဆိုရင်ဘာတွေကိုထောက်ပြမလဲ
ကြံတွင်းမှာဖြည့်ဝင်မှုအများပြည့်လူနာကြီးရောက်ရှိနေတဲ့အခြေအနေတွေရတော့လေရေမတော်တဆမှုဟာပို့ပြီးတော့အများဆုံးဖြစ်နောက်ခိုင်ရန်ဖြစ်ပွားမှုတွေအဖြစ်များတယ်ဒါအမြင်အနေပြုတ်ကြတာတို့အေးကိုအေးပေါ်အနေနဲ့အမြင်လာလို့ရှိပါတယ်။နောက်ဒီနေ့တိဆုံးတဲ့ပြည်တွေလာလို့ရှိတယ်။ဒါကတော့ကြံပွဲမှာမှထူးထူးခြားခြားအများဖြင့်ပုံများတဲ့အခြေအနေတွေဖြစ်ပါတယ်။အဲဒီမျိုးကတော့ကြံကာလရဲ့မှာစက်မရေးအခြေအနေကြောင့်ဒီရဲ့မှုလွန်လာတို့အစာစိတ်တင်လာတို့အစာမှလို့ခွင့်ပြုဝန်ချောဖြစ်တာတို့လေးလောင်လာတို့အပူရှက်တာတို့ဒီမှာတိဆုံးတဲ့လူအနေနဲ့တော့နောက်ဆက်ကောမှာဒီလိုချုပ်ညီစင်းရတော့အားလုံးဆေးရောက်ပဲရှိတဲ့သူတို့လည်းပဲကျန်တဲ့ကုသရတဲ့ကျိုးတာပဲ့တာဒါတွေအများကြီးလုပ်ခဲ့ရတဲ့ဟာတွေအတွက်တော့သေုံနေမှာတော့ကြံပြီးပြီဆိုရင်တော့တလားလားကြံရင်းတော့လူနာတွေနဲ့တည်းမှာကုလို့မပြီးနိုင်တဲ့အခြေအနေမှာရှိ
ဟုတ်ကဲ့ကုဒီအဖြစ်အများဆုံးရင်တိုက်မှုရင်ဘဝပြုတ်ချမှုနဲ့ပတ်သက်ပြီးတော့ဘာကြောင့်အဓိကဖြစ်ရလဲ
အဓိကတော့ရင်တိုက်မှုတွေကကြံရင်းကလားထူးထူးခြားခြားပို့ပြီးများတာကတော့ drink driving မှာစင်ဒိုင်ဗင်းဆိုတာကရက်တွေကတောက်စားတာ၊မွေးဆေးပါပါတာပေါ့လေ။ရောနေပြီးတော့ကိုယ့်ရဲ့စိတ်ကင်းလုံတရားတော်တော်နည်းသွားတဲ့အခါမှာရေကြီးကန်၊လမ်းကြီးကန်မျိုးအများကြီးချိုးပေါက်ကျင်တဲ့စိတ်တွေများတယ်။လူတွေလည်းတိတ်ကြွတကယ်တော့စင်ဒိုင်ဗင်းဖြစ်များလာတဲ့အခြေအနေကဒီကနေ့အများဆုံးဆက်ဆက်မှုရှိတာ
။ဟုတ်ကဲ့။အခုလိုဒီအဖြစ်များဆုံးရေမတော်တဆမှုနဲ့ပတ်သက်ပြီးတော့ကာကွယ်နိုင်ဖို့ဆိုရင်ဘယ်လိုအချက်တွေကိုကြံပေးချင်လဲ
။နံပါတ်1ကတော့စင်ဒိုင်ဗင်းဖြစ
်တဲ့မွေးဆေးပါပေါ့
။မွေးဆေးပါကိုမတုံးဆွဲဖို့တော့တခုပြောချင်တာပေါ့။နောက်စီကန်လိုက်နာဖို့ပေါ့။ဒီကနေ့ဒီကနေ့ဒီကနေ့ကလာတဲ့မှာဒီနေ့ရဲ့ရက်တက်ဖွဲ့လို့လေထိတောင်းပေးဖို့တော့ပြင်ဆင်နေကြပါအဲ့တော့ဒီကနေ့နာမှုမှာ speed ပေါ့လေအချိန်နဲ့အပြင်းမောင်းတာတို့အထူးသတိပြုရမယ်နောက် feedback ပေါ့ကားတွေဆိုရင်တော့ရင်မောင်းနေရရောရင်မောင်းပါတဲ့ခြားလူတွေရော feedback တက်ဖို့လည်းလိုတယ်နောက်ဆိုင်ကျင်နဲ့ဆိုင်ကျင်ကတော့တကယ်တော့မလုံးကျုံဆုံးသောရင်တစ်မျိုးပဲကိုမျက်နှာကိုလည်းရေရေဆက်ဒီကလည်းရေရေပဲအဲ့အချိန်မျိုးမှာရေတော်ထဲမှာမောင်းဖို့ကတော့မသင့်တော်ဆုံးပဲဒါပေမဲ့တကယ်လို့ဆိုင်ကျင်နဲ့သာသွားမယ်ဆိုရင်လည်းပဲဆိုင်ကျင် helmet ဆောင်တာတို့
ဆိုင်ကျင်အုပ်ထုတ်ပါဆရာနော
်ဆိုင်ကျင်အုပ်ထုတ်ဟုတ်ကဲ့နောက်ဆိုင်ကျင်ကရေစီကလိုက်လာတာတို့သုတ်တင်တယ်လို့ကြံပေးကြပါ
ဟုတ်ကဲ့ဒုတိယအများဆုံးဖြစ်တဲ့ဒီခိုက်ရန်ဖြစ်ပွားမှုပေါ့နော်အဲ့ဒါကတော့ဆရာကြီးအဓိကဘာကြောင့်ဖြစ်ရပြီးတော့ဘလို့ကာကွယ်သင့်လဲ
ခိုက်ရန်ဖြစ်ပွားမှုရဲ့အစလည်းဒီရက်ဒီကမူရေးဆေးဝါးနဲ့တော်တော်လေးတော့ဆက်ဆက်မှုရှိနောက်ပြောပြောဝင်ပွဲကလာမှာစကြနောက်ကြပြောင်းကြရင်းရနေပြီးတော့ရက်ဒီကမူရေးဆေးဝါးနဲ့တွဲတဲ့အခါကျတော့ ไปดีกว่าดีกันไหนกว่าเนี่ยว่าอะไรครับเดี๋ยวเราช่างช้าบุรุษได้ดวงเดียวโอเคแล้วตัดที่อาชีพเดียดีเจ้าจ่าเนี่ยพัฒน์ลวดเจ้าจ่าเราตัวเย่จะมันได้ดีเย่ขันแค่หัวเลยย้ายยี่จีดีกันเลยไม่ต้องเรื่องตัวจะจูบเลยมันได้เจ้าจ่าเนื้อรู้มันได้บัวนี่สิ่งนู้นมีจ่าเนื้อรู้มันจะขนาดเช่นนู้นยันเนี่ยมาหน้าจ่าเจ้าจ่าเป็นปัญจบัญญาเรียมาเลยไปที่เป็นหมดเดียดถามมีเจ้าจ่าเราเนาะแต่เจ้ามาเลยปฏิทัยเอาไอ้มาเยอะไปแล้วต้องเอาอะไรข้าจ้าเราธรรมดาก็เจ้าจ่าเราโบราณได้จ่าเราก็มีเรื่องอะไรเนี่ยเดี๋ยวนี้ได้ชีวิตเจ้ามันได้ดีดีเนี่ยว่าเจ้าชมว่าลุงมันนิยารีเนี่ยเดี๋ยวเราสาวดีสาวจ้าไม่สวยเนี่ยเว้ยก็ยังเนี่ยเดี๋ยวมึงจะไหนเอาตาสีเนี่ยไก่หมูแดงเนี่ยชมจ้าเอาที่การอยู่ที่จะขยันมองโอเคเสียนัดคุยเย็นนี้ได้เนี่ยพัฒน์ลูกเย็นนี้ก็มันแค่สุดยิ่งพัฒน์ทั่วจ้าไปนี่จ ตัวอ่ะพี่ก็น้าจะจ่ายเลยไอ้เฉยมาเจอในแรกก็จะรถเที่ยงก็ไม่ใช่ยาจะกู้จ่ายเดี๋ยวก็เดี๋ยวก็ตัวนี้ได้ยังตัวก็ลงเดี๋ยวจะรู้ตีส่งยาฉีดตัวนี้ฉีดเดี๋ยวเดี๋ยวเดี๋ยวตัวก็ท้าพี่ส่วนใหญ่เนาะยืนไม่ใช่นะกองตัวเนาะรู้สึกว่าเนี่ยเจ้าตัวเจ้าเนี่ยมันเอาไปทำเลยไม่ได้ยาวเลยเอามาดีไม่ได้หรือว่ารสชาติเด็ดเอาแต่เดี๋ยวก็เดี๋ยวเที่ยงไปบุญเนี่ยเนาะยืนกันเนี่ยยืนไม่ไ ာတွေကဒီအင်းတင်ထားနိုင်မယ်ဆိုရင်လည်းဒါတွေကနည်းနည်းလဲလို့အောင်လို့တော့ရနိုင်တယ
်ဟုတ်ကဲ့အဲ့တော့နောက်တစ်ခုဖြစ်တယ်ဒီပူလွန်းတာကြောင့်အစာစိတ်တင်တာဒါမှမဟုတ်အစာမှားတာကြောင့်ဝမ်းလျှောက်ဝမ်းပြတ်တာနေလောင်တာနဲ့ပတ်သက်ပြီးတော့
ဒီကနေ့ကလာဆိုတော့သူတွေကထွက်ပြီးတော့ပျော်ကြတဲ့အခါကျတော့ဒီဦးထဲမှာအချိန်ကြမ်းမှာနေပြီးဆိုရင်တော့ဒီတဲ့ဆုံးချက်မှုကဖြစ်မှာခန္ဓာကိုယ်မှန်းနေနေပြီးတော့ကိုယ့်ချက် level ကိုယ့်ရဲ့စိတ်နေသဘောထားတွေမြင်မှုမရှိနေဘူးဒီကြားထဲကရက်ဒေတာနဲ့မူရစေဝါတွေနဲ့တွဲလိုက်တဲ့အခါကျတော့နေပူနေတာကိုနေပူနေမှမသိဘူးဒီလောင်တန်းပူပြီးတော့လည်းဖြစ်နေတာအဲ့တော့အဓိကတော့ရင်းရင်းသားတောက်ဖို့လို့တကားရေတောက်တာကိုလုပ်တင်နေနော်နည်းနည်းနွမ်းနယ်လာမယ်အပူတန်းခံစားနေရတယ်ဆိုရင်ရိတ်အဝါဒရှိတဲ့အောက်မှာသွားပြီးတော့နားနေတယ်နော်အရေးကောင်းတဲ့ဘက်ကနေအောင်ကြီးရဲ့ဆီကြိုက်တဲ့အန္တရာယ်ကြောင့်ရေသားတွေလောင်တာကိုအများကြီးဖြစ်လို့ရှိတယ်အဲ့တော့ sunscreen တွေလိမ့်လာတော့ဒါတကားပဲနေနေမှာနော်လိုရှင်းနေတာတို့ဥထုတ်ဆောင်တာတို့အဝေးဆောက်လည်းပဲနေလောင်တန်းခံနေအောင်လုံးလုံးချိုးချိုးဝတ်တာတို့နေလောင်တန်းကိုအများဆုံးကာကွယ်နိုင်တဲ့ဟာတွေ
ဟုတ်ကဲ့ဆရာနောက်တစ်ခုကဒီပူလို့တဲ့အတွက်အစားအသောက်အစိတ်တင်တာတို့မှားတာတို့ကြောင့်ဝမ်းပြတ်ဝမ်းလျှောဖြစ်တာနဲ့ပတ်သက်လို့
ဂျန်ကလာမှာကစားတောက်ဆိုင်လေးလည်းပိတ်တယ်ဆိုင်သေးသေးလေးတွေနေနဲ့မန္တပဝင်းကျင်းတွေမှာရောင်းကြမယ်အဓိကတော့အစားအသောက်တွေစီစဉ်သားမှုကတန့်ရှင်းမှုလေးတာပေါ့နော်နောက်တောက်တဲ့ရေတွေလည်းပဲချိုချတာဖြစ်ဖြစ်ရေတန်းဖြစ်ဖြစ်ထောက်တင်နေလို့ခြင်းတယ်။ဒါကြောင့်လို့ဆိုတော့အဲ့ဒီအချိန်မှာကကျော်နေကြတဲ့အချိန်မှာနောက်ဆုံးတော့ဒီရက်တွေကမူရေးစေဝါတော်တော့အားလုံးနဲ့ဆက်ဆက်နေတာကိုတွေ့ရတယ်။သူကအဲ့ဒါတွေတုံ့ဆွဲပြီးတဲ့အခါကျတော့ဇန်နာရီအတွက်ကိုယ့်အကူစင်စင်ကြီးနေထိုင်မှုကိစ္စတွေကလဲသွားတဲ့အခါကျတော့အဓိကတကယ်ကဒီရက်တွေကမူရေးစေဝါကိုတော်တော်လေးတင်းတင်းကြပ်ကြပ်နဲ့လုပ်နိုင်မယ်ဆိုရင်ဇန်နာရီပါလျော်သွားနိုင်လို့ကျွန်တော်ထင
်။ဟုတ်ကဲ့အဲ့တော့ဒီတောက်မဲ့သူတွေဒီမူရေးစေတောက်မဲ့သူတွေဘက်ကဘယ်လိုအကြံပေးခြင်းလဲ
။တွေ့ပြီခြင်းနဲ့ဒီဒီကြံကာလမှာဒီကိစ္စရလို့လာတဲ့လူတွေ85နဲ့90ရာခိုင်နှုန်းအားလုံးဒီကရက်တွေကမူရေးစေဝါနဲ့ဆက်ဆက်မှုရှိတယ်ဆိုတာကိုတွေ့နေရတာဟုတ်ကျွန်တော်တို့ဟိုတယ်တို့ဘာလို့ညာလို့လောက်ရတာတောက်ထားလားမတောက်ထားလားစစ်ဆေးတဲ့အခါကျရင်အဲ့ဒီနှုံတာမိစေမိစင်ကမြင့်တက်နေတာကိုတွေ့ရတော့ရှင်းရှင်းလင်းလင်းနဲ့ပေါ့နော်နောက်ဒီလိုမျိုးဒီကြံရင်းကာလမှာဒီအရက်ဒေတာမွေးစွာရောင်းချမှုတွေကိုလည်းပဲတားမြစ်ဖို့နဲ့တတ်နိုင်ရင်ပြင်းပြင်းထန်အေးယူပြီးနောက်အရက်ဒေတာတောက်ဆိုင်လည်းလွန်ကျွန်မတောက်ဖို့လွန်ကျွန်တောက်သွားရင်ကိုယ့်ရဲ့အသိစိတ်ထိန်းချုပ်နိုင်မှုစွာလွန်သွားတဲ့အခါမှာခုနအပေါ်မှာပြောခဲ့တဲ့အကုန်လုံးနေဆက်ဆက်မှုရှိနေတယ်ဆိုတဲ့အကြောင်းကျန်တဲ့လူတွေကိုသိပေးခြင်းနဲ့လူငယ်တွေကိုလေအထမတော်ကရက်ဒေတာနဲ့တာမစခဲ့ရင်ရှင်ရှင်လုံးတရားနဲ့ရှောင်နိုင်တဲ့ဟာမျိုးကြီ
းဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာ
ဦးဝင်းမင်းစီစဉ်ထုတ်လွှင့်တဲ့ကျမ်းမာရေးအစီအစဉ်ပြီးမှာတော့ဦးအောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်ကိုနားဆင်ရပါမယ်။မြောက်ကိုရီးယားအစိုးရဟာပိတ်ပင်ထားတဲ့ပစ္စည်းတွေကိုမြန်မာနဲ့အခြားနိုင်ငံတချို့ကိုတင်ပို့နိုင်တဲ့အတွက်လွန်ခဲ့တဲ့နှစ်ထဲမှာဒေါ်လာတန်း200လောက်ရရှိခဲ့ကြောင်းကုလသမဂ္ဂအစိုးရခန်းစာတစ်စောင်မှဖော်ပြထားပါတယ်။ဒီအကြောင်းဦးအောင်ခင်ကသုံးသပ်ရေးသားပြီးတင်ပြပါလိမ့်မယ်ခင်ဗျာ။
မြောက်ကိုရီးယားနဲ့ကုန်တွယ်ရေးမလုပ်ဖို့ကုလသမဂ္ဂလုံခြုံရေးကောင်စီကတားမြစ်ထားတဲ့ကြားကမြောက်ကိုရီးယားအစိုးရဟာလွန်ခဲ့တဲ့နှစ်ကဒေါ်လာတန်း200ဘူးတင်ပို့နိုင်ခဲ့တယ်လို့ကုလသမဂ္ဂစောင့်ကြည့်ရေးအဖွဲ့ရဲ့အစီရင်ခံစာမှာရေးသားထားကြောင်းသတင်းမီဒီယာတွေကမကြာမီကဖော်ပြပါတယ်။စီးရီးယားကိုဓာတုလက်နဲ့ဆိုင်ရာပစ္စည်းတင်ပို့ပြီး
မြန်မာကိုတော့ဒုံးကျည်အတက်ပညာနဲ့အပိုးပစ္စည်းတင်ဖို့တယ်လို့23မျက်နှာအစီရင်ခံစာမှာဖော်ပြထားပါတယ်တဲ့ကုလသမဂ္ဂဆိုင်ရာမြန်မာကိုယ်စားလှယ်ကတော့မြောက်ကိုရီးယားနဲ့စည်ရေးအဆက်အသွယ်မရှိဘူးလို့ညင်းဆိုပါတယ်ဆိုင်ရဆာနာအတူတူသုံးပြီးဗီယက်နမ်မလေးရှားနဲ့တောင်ကိုရီးယားကိုမြောက်ကိုရီးယားကကြောင်မင်းသွေးတင်ဖို့တယ်လို့လည်းအစီရင်ခံစာမှာဖော်ပြပါတယ်မြောက်ကိုရီးယားနဲ့စစ်ပစ္စည်းအရောင်းအဝယ်မလုပ်ဖို့ကုလသမဂ္ဂလုံခြုံရေးကောင်စီက2006မှာပြိတ်ပင်ပါတယ်။အဲဒါလိုပြိတ်ပင်ပြီးနှစ်နှစ်အကြာ2008နိုဝင်ဘာလမှာဗိုလ်ချုပ်ကြီးသူရရွှေမောင်ဦးဆောင်တဲ့စစ်မရှင်အဖွဲ့ကိုရီးယားကိုတွားပြီးလက်နက်ပစ္စည်းဝယ်ယူဖို့နားလည်မှုစာရင်းလော်ရီလက်မှတ်ရေးထိုးပါတယ်။ဒီသတင်းကိုဘုံမူဟောင်းဝင်းနိုင်ကျော်နဲ့အပေါင်းပါတစုကပြန့်ဝေပါတယ်။
ခင်မီတက်မတော်တီဆောင်ရေးဟာအစိုးရတက်ရဲ့ကြွေးကြော်သံတစ်ခုဖြစ်ပါတယ်။ခင်မီစစ်တပ်မှာခင်မီလက်နက်ရှိဖို့လိုပါတယ်။ဒါပေမဲ့အနောက်တိုင်းရဲ့အရေးယူတန်ခတ်မှုကိုခံနေရတဲ့မြန်မာစစ်တပ်ဟာလူချင်းနဲ့အတက်ပညာနဲ့လက်နက်ပစ္စည်းကိုရုရှားတရုတ်နဲ့မြောက်ကိုရီးယားကတင်သွင်းပါတယ်။မြောက်ကိုရီးယားဥမင်လှိုင်ကောင်းခန္ဓာစနစ်အီကလာဒုံးဂျီနဲ့စကတ်ဒုံးဂျီကိုမြန်မာကစိတ်ဝင်စားပါတယ်။အရေးကြီးတဲ့စစ်ဌာနတွေကိုဥမင်လှိုင်ကောင်းတဲမှာထားဖို့ဘူချုပ်ကြီးသူရရွှေမန်းတို့အဖွဲ့ကတင်ပြခဲ့ကြောင်းသိရပါတယ်ဒုံးလက်နက်ကိုမြန်မာပြည်မှာထုတ်လုပ်နိုင်အောင်ကူညီဖို့ဒုဘူချုပ်မူကြီးမောင်ဤက2006ရုရှားခီးစင်မှာတင်ပြခဲ့ပါတယ်ဘူချုပ်မူကြီးတန်းရွှေစစ်ဦးစီးချုပ်ဖြစ်လာခြင်းကစပြီးဒုံးလက်နက်အသုံးပြုရေးစီမံကိန်းကိုစတင်အကောင်အထည်ဖော်ကြောင်းသိရပါတယ်ဒီစီမံကိန်းဟာတက်ဝင်လှုပ်ရှားနေစေဖြစ်တယ်လို့ယုံကြည်သူတွေရှိပါတယ်
ဒီနေ့တမတော်နေ့ရဲ့ထူးခြားချက်တစ်ခုကတော့စည်ရပြအခမ်းအနားမှာဒုံးကျည်လက်နက်ကိုကားပေါ်တင်ပြီးပြတ်တာမျိုးမလုပ်တာပါပဲအရင်ကတော့ဒုံးလက်နက်ကိုတမတော်နေ့မှာပြတ်တာပြီးမြောက်ကိုရီးယားနဲ့စည်ရအဆက်အသွယ်မရှိကြောင်းဇွတ်မိတ်ညှင်းဆန်ခဲ့ပါတယ်အမေရိကန်ကမယုံကြည်တဲ့အတွက်ကကထုတ်ခေါ်ကာကွယ်ရေးပစ္စည်းထုတ်လုပ်မှုညွှန်ကြားမှုရုံးရဲ့အကြီးအကဲဒုဗိုလ်ချုပ်ကြီးပိန်းသေးကို2013ဇူလိုင်မှာအရေးယူဒဏ်ခတ်လိုက်ပါတယ်မြောက်ကိုရီးယားတော်စစ်မရှင်အဖွဲ့မှဒုဗိုလ်ချုပ်ကြီးတိန့်သေးလဲပါဝင်ခဲ့ပါတယ်။ဒါပေမဲ့ဦးတိန့်စိန်အစိုးရကိုအရေးယူဖို့မရည်ရွယ်ဘူးလို့အမေရိကန်အစိုးရကြေညာတာကိုပြော့ကွက်လို့မြင်ကြပါတယ်
။တရုတ်ရုရှားနဲ့အခြားနိုင်ငံတွေကစစ်ပစ္စည်းလိုချင်ရင်ငွေပေးရပေမဲ့အလားတူပစ္စည်းကိုမြောက်ကိုရီးယားကတင်သွင်းရင်စံနဲ့ကောက်ပဲသီးနှံကိုပေးနိုင်တာဟာမြန်မာစစ်တပ်အတွက်အကျိုးအမြတ်တစ်ခုဖြစ်ပါတယ်။မြန်မာကိုစစ်ပစ္စည်းမရောဖို့အမေရိကန်နဲ့ဥရောပကပိတ်ပင်ထားတာကြာလာပါပြီ။ဒါကြောင့်တရုတ်ရုရှားယူကရိန်းဆာဗီးယားအစ္စရေးနဲ့အိန္ဒိယကစစ်ပစ္စည်းကိုသာမြန်မာကတင်သွင်းနိုင်ပါတယ်။တရုတ်နဲ့ရုရှားစစ်ပစ္စည်းကင်တွဲရမှာကျွမ်းကျင်တဲ့မြောက်ကိုရီးယားဟာမြန်မာစစ်တပ်အတွက်အရေးပါလာတယ်လို့ယုံကြည်သူတွေရှိပါတယ်။ဒါကြောင့်ကုလသမဂ္ဂအရေးယူထားတဲ့ကိုရီးယားတပ်တုကုမ္ပဏီအမှုတန်းကင်ချိုနန်ရန်ကုန်မြောက်ကိုရီးယားတန်ယုံမှာဒုအတွင်းဝန်အဖြစ်လှုပ်ရှားနေတာကို NLD အစိုးရကအရေးယူပြီးလွန်ခဲ့တဲ့နှစ်ကနှင်ထုတ်လိုက်ပါတယ
်ရန်ကုန်မြောက်ကိုရီးယားတန်ယုံမှာတန်တမာအဖြစ်အမှုထမ်းတဲ့ကင်ချိုနန်ကိုအမေရိကအစိုးရကနာမည်ပြည့်စီရင်သွင်းပြီးတဲ့နောက်ပိုင်းမှာ NLD အစိုးရကနှင်ထုတ်လိုက်တာဖြစ်ပါတယ်ဒါပေမဲ့အမေရိကန်ဘက်ကတော့ကြေနပ်ပူမရပါဘူး NLD အစိုးရတက်လာလို့သမ္မတဥဘာမားကတန်ခတ်ရေးယူမှုရုပ်သိမ်းလိုက်တာကိုစစ်တပ်ကအခွင့်အောင်းယူပြီးမြောက်ကိုရီးယားနဲ့ဆက်သွယ်တာတင်ရှားတယ်လို့အမေရိကန်ဘက်ကမြင်ပါတယ် NLD အစိုးရအောင်မြင်တာကိုမြင်ရင်ပေမဲ့စစ်တပ်နဲ့မြောက်ကိုရီးယားဆက်သွယ်တာကိုရပ်မကြည့်နိုင်ဘူးလို့ Republican စနစ်လွှတ်တော်အမကိုရီဂတ်နာကပြောကြောင်းမတ်လ29ရက်နေ့ထုတ် AP သတင်းမှာဖော်ပြပါတယ်အောက်လွှတ်တော်နိုင်ငံရေးကော်မတီဥက္ကဋ္ဌ Republican ကိုလည်း Ed Rice ကလည်းမြောက်ကိုရီးယားကလက်နက်ပစ္စည်းဝယ်တဲ့အရာတန်းတွေကိုတန်ခတ်ရေးယူရမယ်လို့ဆိုပါတယ် NLD အရတအစိုးရကစည်ရေးအဆက်အသွယ်ဖြတ်လို့ပြီးမဲ့စစ်တပ်ကဆက်သွယ်နေတဲ့သဘောရှိတယ်လို့အမေရိကန်ဘက်ကမြင်ပါတယ်အပယ်ခံဘဝကိုရောက်နေခဲ့တဲ့နိုင်ငံစည်ရေးဆက်သွယ်မှုကိုအမြင်ပြတ်ဖို့ခက်ခဲနေပုံရပါတယ်ရှိနေတဲ့ဒုံးလက်နက်တွေအတွက်အတက်ပညာနဲ့အပိုးပစ္စည်းရဖို့ပြဿနာရှိနိုင်ပါတယ်ဒါကြောင့်မြန်မာစစ်တပ်နဲ့မြောက်ကိုရီးယားဆက်သွယ်မှုရှိမရှိကိုစောင့်ကြည့်နေကြမှာဖြစ်ပါတယ်ခင်ဗျာ
ခု Kukong kienye, mima yi tonde cheku na sen geya raba, kuro, tayin drin lwa ganagu dinsa ba me, tayin chisai, BNI waindo dariga season tolu na pshibare.
Basin, then set to Ame, Tayan the Dinwaka, Josubare, Yamanang at the one, Tayan da Lumusu, Rini Tanjari, Yati Darima, Pipiani, a Pipia Dune, Tayan da Ruyet, then we go, Tinhat, then set Tara Pipare.
Minglavashin, Tamaga Amiba, Fiba Wino Dari, then set Tare, Dijaba Tayan the Dinwama Nasi Yamarigaro. มุ่งพิจารณาที่ทิ้งช่วงในนี้พิจารณาเยี่ยมยูเน่นิราศกรรมเอ็นซีเอลงงานเสร็จเช่นเป็นเจ็บบาดเจ็บไปรักษาพิจารณาสิ่งใดเนี่ยปัญหาอยู่วันจีอุจจาร์เอเดงโอซิสิบุตรรักษาพิจารณาลดดอกกันในส่งเสริมเสียเสียเพื่อคู่กับเพื่อสิไลเดสุรานะลิสุลุมิโอริฮาร์ดีด้าไลมาดูนี้ข้อวันในมือเจ้านั่งงานพิจารณาส่งช่วงนี้สุรเจ้าในกูจ้าจ้ายามาบ้าชั้น
สมัครงานนั่งหอมบาชินแต่เดินเรื่องนั่งกงเองเนี่ยดูเต็นเซปีรามาบ้ามุ่งพิจารณาที่ทิ้งช่วงเนี่ยมีเพื่อเยี่ยมยูเนี่ยช่องพิจารณาชีนี่สักคำมาเอ็นซีเอลงงานเสร็จเช่นเป็นเจ็บปากเฮวีเอ็นซีเอฮาร์ปาร์ตี้ปั้นไต่มาเข้าไปในงานเยสุนุพลหลังเจ้าตะคูเพื่อเดลูมุ่งพิจารณาที่โอกาสในท้องมงานนี้อภัยไม่คุ้มมาเปลี่ยวจากเหวี่ยงในงานเยลงจงเยลูมุ่ยซีไปย์ เมียนเนตบ่าวว่าป่าวจริงกันได้เรียนปัตเตเตอเจ้าอย่างไรกูแต่ยาวลายเด็กกูจะเลี้ยงกูส่วนนี้แค่จะไปลูทูด้วยส่งไปกูเจน่าอายาเจ้าแต่ยาวตัวกูจะเลี้ยงดูกับเจ้าว่าเรดีลูทูด้วยส่งไปกันนี่ยาลายเด็กจะพิชิตดีกูมัวมีด้านเรียนแต่เจ้าลามีมีด้านเส้นในงานยี่สิบนิ้วเรียนเนี่ยเจ้าอย่างไรในงานยี่สิบนิ้วเรียนมาเต็มปีอัตวามีลูปฏิบัติคุยยันในเอาเมื่อกี้กับเจ้าว่าเรเอเบรล่ากูยันนี่กันนี่ สัตย์ยันนี่ที่จิมบาร์เรชเชลิมไปมามุ่งพิจารณาดีNMSP มุ่งอเมริกาปาร์ตี MNP มุ่งดีด้าลงสัญญาดิโมคราซีปาร์ตี AMDP อายาเพ่มุ่งลุ่มอพยพซีCSOเพื่อจัดตั้งหน่วยงานไทยมุ่งยันในนี้เป็นอย่างเท่ากับผู้เรียนสุสุบาวในยาอุคันแต่ยาวเข้าไปเลยที่ขันบินในสุยาพวยสมัครงานในปัญหาอีกวันจีอุจจาร์เอเดงกุสิสิบุตร ยี่ขันบินในลูกตัวก็สงสารสิสิยี่พวยดีกูกูลูกตัวอุตส่าห์อุตส่าห์ล่าจอดแล้วมายี่ตัววิเอเบรล่ากูยันดีกันนี่พวยสีไรบาร์เลยวันจีอุจจาร์เอเดงฮะอุบลียาเปียเดตตาวันนี้กูจีบินส่งมาทางสองหลังชินเนปานายี่เนลไลปีเนียคุยอยู่ยังมึงเวรีกูปานายี่สีกันลูกส่งลูกนี่เดือนนี้มาสังเวียนนายเดียด้วยผมจะยี่ลงงานด้วยที่การมุ่งชินในเรื่องสูบีปีเนียลูกตัวกูสิเรื่องสนุกกูวันจีจาร์เอเดงกูอยากทุกันเลยอยากเส้นนายี่อุบลีเนี่ยนี่สังเวียนไปผู้ และมาเยี่ยมทุกเดือนมาหลายรอบมาคุณลูกสงสารสิ่งที่พ่อกับพ่อสิยาเราพิจารณาลูกพิจารณาลูกตัวอุตส่าห์อุตส่าห์จอดละและมาเยี่ยมทุกทุกอย่างเนี่ยไม่สามารถพบยาทาวาเลยที่สงสารสิ่งที่พ่อมาแต่ตัวมีเนี่ยมันเนี่ยพิจารณาลูกตัวกูสิเลยอุ่นใจช่วยเอกะพ่อเขาสั่งพี่บีแต่ฉันพิจารณาลูกตัวกูสิเลยเลี้ยวกับพ่อเวเนี่ยพี่พ่อสิไล่เดสงสารสิ่งที่พ่อฮะอุบัติเหตุนี่สงสารตัวชี้เช็ดกูแล้วแม่เบลล่าต้องใส่ยันในน่าสงสารวิลูกตัวก
ဒီပြလတ်ဆက်တရက်နေ့မှာနေရက်ကိုအသီးသီးပြန်လွှားကြပြီဖြစ်ပါတယ်။တီဘောမြို့နယ်ရတနာရွှေကူကျောင်းတိုင်မှာစစ်ပေးဆောင်ခေလုံးနေကြတဲ့ဦးမှုအုပ်စုဝမ်ပန်ခါဝမ်ထန်းကျန်းဝမ်ပန်ခမ်းကျေးရွာကစစ်ပေးဆောင်တွေကိုဝမ်မောလူမှုကူညီရေးအသင်းကပြန်လည်ပို့ဆောင်ပေးလိုက်တာဖြစ်ကြောင်းကူညီရေးအသင်းတာဝန်ခံကိုမျိုးကပြောပါတယ်။ပြီးခဲ့တဲ့မတ်လက
TNLA တက်နယ်RCSS တပ်ဖွဲ့တို့ကြားစည်ရဲတဲမှာမှုရီကြောင့်ဦးမှုအုပ်စုကရွာသားတွေဟာရတနာရှိကူကျောင်းကိုလက်ဝက်ခံအကြရရှိခိုးလုံနေကြတာဖြစ်ပါတယ်။ကချင်လွတ်လပ်ရေးဖွဲ့ KIO KIA ဌာနချုပ်လိုင်စာနီးကိုလက်နက်ကြီးတွေကြားရောက်ပောက်ကွဲခဲ့တဲ့အတွက်အရသာပြည်သူလူသေဆုံးပြီးတဦးထိခိုက်ဒဏ်ရာရရှိတယ်လို့လိုင်စာဒေသခံတွေကပြောပါတယ်။ ထိုင်းမြန်မာနယ်စပ်ကဒုက္ခတွေစခန်းနေမှာထောက်ပံ့မှုနည်းလာတာနဲ့ကြုံနေရပြီးလာမယ့်2018နှစ်ထောင်ဆက်ကိုပညာသင်နှစ်မှာစတင်ကြောင်းအချို့ဖျောက်ရဖို့အစီအစဉ်ရှိနေတယ်လို့ဒုက္ခတွေပညာရေးကော်မတီ KRCEE ကပြောပါတယ်ဒုက္ခတွေစခန်းပညာရေးအတွက်ရခိုင်ကူညီမှုပေးနေတဲ့အဖွဲ့တွေကမြန်မာပြည်သွင်းပြောင်းဝင်ဖို့စီစဉ်ပြီးထောက်ပံ့မှုလျှော့ချခဲ့တဲ့အတွက်အထက်တန်းပညာရေးအဆင့်ဆက်လ ှိကရင်ဒုက္ခတေစခန်းခွန်တစ်ခုမှာစာနာရိတ်ခါအပါဝင်ကျမ်းမာရေးပညာရေးစတဲ့ကူညီမှုတွေပေးနေတဲ့နိုင်ငံတကာအလူရှင်အဖွဲ့များကတဖြည်းဖြည်းထောက်ပံ့မှုနည်းလာတာနဲ့ကြုံတွေ့နေရပါတယ်
ရှမ်းပြည်နယ်မြောက်ပိုင်းတိန်နီမြို့နယ်တွင်းမှာလက်နက်ကင်အဖွဲ့တွေသုံးပတ်ကြာဖမ်းဆီးထားတဲ့ကိုမန်းရွာရာ15ဦးတို့ထွက်ပြေးလွတ်မြောက်လာပြီးဖြစ်ပါတယ်။ဖမ်းဆီးထားတဲ့ဖွဲ့ဟာ MNDAA ကိုးကားတပ်ဖွဲ့ဖြစ်တယ်လို့အဖမ်းဆီးကမိသားစုဝင်တွေကပြောပါတယ်။ဒီရွာသားတွေကိုမလ14ရက်နေ့မှာဖမ်းဆီးထားတာဖြစ်ပြီးဘာကြောင့်ဖမ်းဆီးတယ်ဆိုတာကိုတော့မသိရှိဘူးလို့အဖမ်းဆီးကမိသားစုဝင်တွေကဆိုပါတယ်။ကိုမန်းကျေးရွာသား15ဦးဆက်ပြေးလာပြီးနောက်ပိုင်းနောက်ဆက်သွဲဖြစ်လာမဲ့ဘေးရန်ကိုကြောက်လို့ကျေးရွာသား200ကျော်ဟာရွာလုံးကျွတ်တင်းချောင်နေရပါတယ်။ဟူမန်ကြီးရွာမှာမြောင်စည်းတိုင်းသားလူမျိုးတွေအများစုနေထိုင်ကြပြီးတရုတ်ပလောင်ရှမ်းနယ်လည်းနေထိုင်ကြပါတယ
်။အခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပြီးသွားမှာပါ။လီဆူလူမျိုးတွေဟာမြန်မာနိုင်ငံမှာအတိမတ်ပြုထားတဲ့တိုင်းသားလူမျိုး135မျိုးတွေကတစ်မျိုးဖြစ်ပေမဲ့နိုင်ငံသားစီစစ်ရေးကပ်ပြားနဲ့အိမ်ထောင်စုစည်းရင်ပြုလုပ်ရမှာခွဲခြားဆက်ဆံခံရခြင်းရရှိရေးအခက်အခဲများကြုံတွေ့နေရတယ်လို့လီဆူနိုင်ငံရေးပါတီခေါင်းဆောင်တွေကပြောပါတယ်။အထူးသဖြင့်ဒေတာလိုက်မတူညီတဲ့ခေါ်ဝေါ်နေမှုတွေကြောင့်နိုင်ငံသားဖြစ်ခွင့်ဆုံးရှုံးနေတယ်လို့လည်းဆိုပါတယ်။အမီရဲ့စူးစီးချက်ကိုနိုင်ကွန်းအင်ကနေအခုလိုတင်ဆက်ထားပါတယ်
။မိမိတို့ရဲ့လူမျိုးအမည်မှာလီဆူဖြစ်ပေမဲ့ဒေတာလိုက်မတူညီတဲ့ခေါ်ဝေါ်မှုတွေကြောင့်နိုင်ငံရေးခွေရေးနိုင်ငံသားခွေရေးနဲ့တိုင်းဒါခွေရေးတွေဆုံးရှုံးနေရတယ်လို့ဇူလိပါတီဥက္ကဋ္ဌဥရှင်မင်းကပြောပါတယ်
။ကျွန်တော်မန္တလေးတိုင်းမှာဆိုရင်သူများသရမတိရခလူကိုကျော်လွန်သွားပြီတို့တော့လေအဲ့ဒီမှာကျွန်တော်တို့လီဆူအဖြစ်တမျိုးလီဆူအဖြစ်တမျိုးဒီရှော့အဖြစ်တမျိုးလောက်ထားတဲ့ကကြောလူမျိုးတမျိုးထဲမှာဖြစ်တဲ့အတွက်ကျွန်တော်တို့ရာခိုင်နှုန်းမှာမကြည့်မိဘူးလူကြီးမကြည့်မိဘူးဆိုပြီးကလေးတိကျတိုင်းသားကြီးရအောင်မရရှိတဲ့ဒါတွေကတာရကတွေဖြစ်ပါတယ်ခင်ဗျာ
လီဆူတိုင်းသားတွေဟာအချင်းချင်းနဲ့ပူဇော်အုပ်မြစ်ကြီးနားဝိုင်းမော်ချီပွေဆော့လော်တွေကြတော့မှာအများဆုံးနေထိုင်ကြပြီမန္တလေးတိုင်းမိုးကုတ်မြို့မှာဒုတိယအများဆုံးနဲ့ရှမ်းပြည်နယ်စကိုင်းတိုင်းနဲ့ကယားပြည်နယ်တို့မှာနေထိုင်ကြတယ်လို့ပြောပါတယ်တနင်္ဂနွေလို့အတိုင်းသားနေလူရင်၅သိန်းရှိတယ်လို့ဥရှင်မင်းကပြောပါတယ်နိုင်ငံသားဖြစ်ခွင့်မရတဲ့လီဆူတိုင်းသားတွေဆုံးရှုံးနေရတဲ့အခြေအနေနဲ့ပတ်သက်ပြီးဥရှင်မင်းကခုလိုဆက်ပြောပါတယ
်ကျွန်တော်နိုင်ငံသားစီရင်ကပ်ပြားမရှိတဲ့အတွက်ကျွန်တော်တို့ဆေးရအောင်တဲ့ခါကျတော့တက်ကတူတက်တယ်တက်ကတူတက်ခွင့်မရတာတို့အဲနိုင်ငံသားစီစီကပ်ပြားမရှိတဲ့အတွက်နိုင်ငံဝန်ထမ်းချောက်ထားမှုမှလည်းမရတာတို့အလုပ်ကိုင်ချောက်ထားမှုမှဒုက္ခတွေ့တယ်ဒါအပြင်ကိုကျွန်တော်ခီးသွားလာမှုမှလည်းအများကြီးဒုက္ခတွေ့တယ်ပေါ့ဗျာ
လီဆူတိုင်းသားတွေသူရိယအများဆုံးနေထိုင်တဲ့မိုးကုတ်ဒေသဘက်မှာကြုံနေရတဲ့ခက်ခဲနဲ့ပတ်သက်ပြီးမိုးကုတ်မြို့လီဆူတိုင်းသူတောင်ငွားခင်မာဦးကခုလိုပြောပါတယ်
အရင်တော့ကတော့လီဆူလားလီရှောလားဆိုတာလည်းဘာဖြစ်သလားမှမရှိဘူးပေါ့ဒီနောက်ပိုင်း1990နောက်ပိုင်းကျတော့ကိုလိုလီရှောရောက်လာတာပေါ့နော်ကိုလိုလီရှောရောက်လာတဲ့နောက်ပိုင်းမှာကျတော့ဖိုးစီကလည်းသူများလေးဒီကနေမှခေါ်ခဲ့တဲ့လီရှောဆိုတဲ့နာမည်နဲ့သူဝင်လာတဲ့ကိုလိုလီရှောလူမျိုးကဝင်လာတော့သူတို့ကတရောသွားတာရောလာတဲ့ခါကျတော့ဒီမပေါ်တင်လောက်တဲ့ခါကျတော့အရင်အမြဲတမ်းပေါ်တင်လောက်ပြီးတဲ့ချိန်တော့သူပုံစံတက်တဲ့အားလုံးကြီးကြီးပါပါဆိုတော့လီရှောတက်ထတာပုံပါလေဒီပုံစံတက်တေကိုပြန်ရှိတဲ့ခါမှာလေလူရှော့တက်ဖြစ်တာဆိုတော့လူရှော့ဖြစ်နေတဲ့ဟာလေအားလုံးကိုတန်တရားမျိုးနယ်စုပေါ့နော်အယုံနဲ့တွင်တော့တယ်တန်တရားမျိုးနယ်စုဖြစ်တဲ့ကြောင့်မို့လို့သူတို့ကိုကျတော့ဒီမျိုးနယ်လောက်ကနေပြီးတော့မှမလုပ်ဖေးဘူးသူကမန်းလေးတိုင်ဆင်းရတယ်အဲ့လိုခက်ခဲလေးကိုရှိရပေါ့
လီဆူလူမျိုးတွေလူမျိုးမြင့်မှန်ရရှိရေးတိုင်းသားနိုင်ငံသားမိုးရွာပါနိုင်ငံသားခွေးရေးကိုတခြားတိုင်းသားတွေနေတူဇန်တူခွေးရေးရရှိရေးနိုင်ငံတော်ဆွေးရအနေနဲ့ဆောင်ရွက်ပေးဖို့ဇူလိပါတီရဲ့လေးနှစ်မြောက်ပူဟုကော်မတီစည်းဝေးပြီးဧပြီလ9ရက်နေ့ကထုတ်ပြန်ချက်တစ်စောင်ထုတ်ပြန်တောင်းဆိုခဲ့ပါတယ်ခင်ဗျာ
ဆက်ပြီးတော့တနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရစဲရေးသဘောတူစာချုပ် MCA ကိုလက်မှတ်ရေးထိုးထားတဲ့မွန်ပြည်သက်ပါတီရဲ့လူထုတွေးဆောင်ပွဲကိုပါတီထိန်းချုပ်နေပြီဖြစ်တဲ့ရေးချောင်းဖျားဒေတာညီစားစခန်းမှာဧပြီလ9ရက်နေ့ကနေစတင်ကျင်းပနေပါတယ်ဒီအခြေအနေကိုမီးရင်စနိုင်းကနေအခုလိုစူးစီးတင်ဆက်ထားပါတယ်
မွန်ပြည်သက်ပါတီထိုင်းချုံနယ်မြေဖြစ်တဲ့ရေးချောင်းပြားဒေသမွန်အမျိုးသားပညာရေးဘိုတာနာတီရှိရာညီစားစခန်းမှာလူထုတွေ့ဆုံပွဲကျင်းပတာနဲ့ပတ်သက်ပြီးပါတီဖို့လုံမှုဆောင်ကော်မတီဝင်နိုင်ပညာလေကအခုလိုပြောပါတယ
်
Lutu to some boy can yashi lare, Lutu than we go. A muta sinanga yesune boy ma, chapia toapo pinsin tare lule, naipanya leka, yovare. Lutu to some boy go, Iprela go yanega ni set the yane ti tonga tanchin papido, Mompite party, Monanga ye party, moya pelumu poisi, Mondangaro, Monsapene, yinjim mo poirica ni kusaleri. Bawin ti bawin tai de su poi rui ka ku sa le rui su su paong lu u yi na ya ni pa te yao ke ba re. Mumbi ti pa ti ka ya tha le lu tu tui song poi chin ba me cha ni ya rui ku ro. Ta cha an lo ma sa la chin ba me ma chin ba bu su ra ka. Ni sa sa ka ma chin ba re lu tu tui song poi ka ni song pia toa po si sin tha re lu. Poi chin ba ye ko ma ti ma bawin de u mi mi nwe ka pio ba re.
ที่อยู่ได้พี่รอมอลมิวไลท์มิวดาซินเนี่ยก็ยืนอยู่ด้วยชุดลูกตาไม่สวยครับมอนตมิวดาลงเนี่ยอัดตามบ่เนาะมอนตมิวดาลงอัดตามก็กาบามาที่กูโลเว้ยก็เปลี่ยนชื่อมาเลยทีลูกเว้ยกูทีก็นอกก็ลีเนี่ยงานน่ะยาแล้วเจเจเปียๆถ้ามันกินบ่าโลเว้ยก็เปลี่ยนชื่อมาเลยครับมอนบิเตปาร์ตี้นี้เนี่ยลูมิวไลท์มิวดาซินနိုင်ငံရေးဆွေးနွေးပွဲမချင်းပါမိမှာ
အကျိုးလူထုံးတွဲဆောင်ပွဲတွေကိုပါတီတက်တီအေရိယာငါးနေရာတွေမှာကျင်းပဖို့အစီအစဉ်ထားခဲ့ပေမဲ့တမတော်ဘက်ကလူဦးရေကတ်တက်လာမှုရှိခဲ့တဲ့အတွက်လူထုတွဲဆောင်ပွဲကျင်းပတဲ့အစီအစဉ်ရပ်ဆိုင်းထားခဲ့ရာကနေအခုမှစတင်ကျင်းပရတာဖြစ်ပါတယ်။
အခုဆက်ပြီးသတင်းချင်းချက်ကိုနားဆင်ကြရမှာပါရှင်။
Mumbiti Party Tain Chong Nem Yip Tete, Jimmyo Ne Yi Chong Pia Dita, Ni Sa Sakama, NCA Long An Sin Shin Lin Bue Chin Pa Kewade. Rokhan Pina Soya Pue Si Man Geng Ne Banda Yi Wunji Ujo E Ting U Sisi Po Dre, Rokhan Pina Lutto Gani Son San Sisi E Pue Da Kuku Pue Si Lai Bade.
Tora Shin Lue Kun Na Sin Ke Jala Garo, Pia Nai Wai No Dari Gani E Pue Sin Den Sa Dwa Me Dain Yen Tetein Lua Vae Pse Pale. Nau Tetein Ba Asi Sima Pia So Dre Ya Awa Shun, Jama Ga Amira.
တိုင်းချီဆိုင်ဘီအန်အိုင်းဝိုင်းတော်သားတွေတင်ဆက်တဲ့တိုင်းရင်းသတင်းလွှာတွေကိုနားဆင်ကြရပါခင်ဗျာမနက်ဖြန်မနက်ဗီအိုအေးကထုတ်လွှင့်မဲ့မြန်မာဘာသာအစီအစဉ်တွေကိုတော့မြန်မာစံတော်ချိန်မနက် 6:00 နာရီနေ့ခွန်9:00ထိလိုင်းလူမီတာ26.3စက်နှင့်30ကိုရူအန်တွေတင်ဆက်သွားမှာဖြစ်ပါတယ်အဲ့ဒီအစီအစဉ်မှာတော့ကျမ်းမာရေးကဏ္ဍနဲ့တိုင်းရင်းသတင်းလွှာတွေကိုပြန်လည်နားဆင်ရဖို့ရှိပါတယ်
တောင်းလနဲ့တုံးရဲ့အဲ့လိုတန်ရရှိနေတဲ့တက်ခတ်မှုကိုတုံ့ပြန်နေနေနဲ့ China Mutumaro, Russia Po C I Nyun Chai Muye, Timare the Bora in a Petalule, Ayun Sai Mimian Nijaraba. Pretending a Russia, Tala Hong at the Mipitrugu, Pigare Lare Saint at Takamuma, Ayun Yotika Siri Taru Segu, a Tompu Gajao, Prisha Anavania Twishi Chetigu, Taulan at Tasi Nanganaga Pone, Senre, Takwagan Liguga, a Tibu Labare, Takwagani, Santa Twishi Chetiguro, Taulan at Tasi Nanganaga Poe, OP Siribuye, Dinitopian Chema, Popia Taraba. Pansy can die right at the down who Pierre Lumier in Nanga down so muri, select Papo Niama, Dinimaro, Kurumga down when she rene, pretending a lepa when lavare, Nanga Lunu every popia mune, Pansy can die right at the Rintanagam, your mother in the one who pite, go alone, Kucho so rubo, so so chetty, you then people, shall let you go, Tianga Pechagera, the Riman Potoni at the Marine, I'm happy with the Rina you went to a long man so in the Piajo, Kurumga, Trenchin Riga, Dignibe, Jinja Chetopian Piosuletava, then down who Amyazon Pianlo people, Mimananga say, Kurumga Luque, Tukuze, Yainine, Lulasa Topo Piosu, Mitti, say, Tukuze, David Kirua, Jinja Jama, Tausu Tajavare.
ကျေးဇူးပါခင်ဗျာ။သတင်းချင်းချုပ်ကိုကိုအောင်လင်းပြပြခဲ့တာပါ။ဒီညအတွက်အစီအစဉ်ထုတ်လို့ရည်မှုကမတ်ကင်ဖြူထွေးဖြစ်ပြီးစပိုင်းဆရာအင်ဂျင်နီယာတော့ဗက်စကိုပေါ်လာရစ်ဖြစ်ပါတယ်။ VOA အမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်9:00နေ့စနေနေ့တိလိုင်းလတ်126စက်နှင့်လိုင်းလတ်109စက်တို့ကနေထုတ်လွှင့်ခဲ့တာပဲဖြစ်ပါတယ်။သောရရှင်နေအားလုံးဘေးဘီယာဝေးကွာပြီး
This program has come to you from the Voice of America, Washington. Welcome to the Voice of America in Burmese.